Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် March လ16ရက်နေ့တနင်္ဂနွေနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ပါရှင်။ကျွန်မခင်ရသက်ပါ။ဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲကြိုပြောပြပေးမှာပါ။သမရဟောင်းဒေါ်နယ်ထရမ့်ကသူအဖမ်းခံရနိုင်ခြေရှိတယ်လို့လူမှုကွန်ရက်မှာပြောကြားလိုက်ပါတယ်။စာနယ်ရိတ်ခါရှားပါးမှုပြဿနာဖြေရှင်းရမှာအရေးပါတယ်။ယူကရိန်းကမ္ဘာတင်ပို့မှုသဘောတူညီချက်ကိုတက်တန်းတိုးလိုက်နိုင်ပါပြီ။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနေရာပြောင်းရေးဆွေးနွေးမဲ့မြန်မာအဖွဲ့ကိုအကူအညီတွေပေးခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုစုံမှုတော်ရင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထူးခြားတဲ့သတင်းတွေပြီးမှတော့ဆက်သွယ်မေးမြန်းသတင်းပေးပို့ချက်တပုတ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်။
NASA ကအနေနဲ့ရွေးကောက်ပွဲကိုဘယ်တော့လုပ်မယ်ဆိုတာအတိအကျကြေညာထားခြင်းမရှိဘူး။ဒါဆုံးဖြတ်ရအင်တန်ခက်ခဲစေပါတယ်
။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့ရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်မှာမဟုတ်ဘူးလို့ဆုံးဖြတ်လိုက်ပါတယ်။မကြာမီမှာပဲအပြည့်အစုံကိုတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့ဒုအသံဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်ယူကရိန်းကကောက်ပဲသီးနှံတွေကိုပင်လယ်နဲ့ဆိပ်ကမ်းတွေကနေတဆင့်တင်ပို့ခွင့်သဘောတူညီချက်ကိုတက်တန်းထပ်ပြီးတော့တိုးနိုင်ခဲ့တယ်လို့ကုလသမဂ္ဂကအတည်ပြုပြောကြားလိုက်ပါတယ်ဒါပေမဲ့တက်တန်းကာလဘယ်လောက်ထပ်တိုးတယ်ဆိုတာကိုတော့မပြောပါဘူးဒီသဘောတူညီချက်တက်တန်းကာလဟာစနေနေ့မှာကုန်ဆုံးမှာပါရထားတဲ့သဘောတူညီချက်စာချုပ်အရတက်တန်းတိုးကာလဟာနောက်ထပ်ရက်ပေါင်း120ဖြစ်ဖို့ရှိပါတယ်။ဒါပေမဲ့ရုရှားဘက်ကတော့ရက်ပေါင်း60ပဲတိုးမယ်လို့ပြောနေတာပါ။ရုရှားနိုင်ငံခြားရေးဌာနပြောခွင့်ရမာရီယာဇာခါရော့ဖ်ကကတော့ဒီသဘောတူညီချက်အတွက်ရက်60ပဲတက်တန်းတိုးမယ်လို့တက်စ်သတင်းဌာနကိုစနေနေ့မှာပြောပါတယ်။ပင်လယ်နဲ့ဒေသကောက်ပဲသီးနှံတင်ပို့ရေးအစီအစဉ်ဟာကမ္ဘာတစ်လောအထူးသဖြင့်ဖွံ့ဖြိုးဆဲနိုင်ငံတွေစားနပ်ရိက္ခာမလုံလောက်မှုကိုဖြစ်တင်းနိုင်မှုအတွက်ရုရှားရဲ့စားတောက်ကုန်တွေနဲ့ဓာတ်မြေဩဇာတွေကမ္ဘာဈေးကွက်ထဲရောက်ရေးနားလည်မှုစားကြုံတော်နဲ့တွဲဖက်ပြီးလှုပ်ဆောင်နေတာလို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရက်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီသဘောတူညီချက်အတွက်ကုလသမဂ္ဂနဲ့အတူဂျာဝင်ဆောင်ရွက်ပေးနေတဲ့တူရကီနိုင်ငံသမ္မတရီဆက်တေးပ်အာရိုဝန်ကလည်းဒီသဘောတူညီချက်ကိုတက်တန်းတိုးချောင်းအတည်ပြုပါတယ်။ဒါပေမဲ့ရက်အတိကျတော့မပြောပါဘူး။ယူကရိန်းခြေကဆောင်အောင်ဆရာဝန်ကြီးကတော့တက်တန်းတိုးကာလဟာရက်ပေါင်း120လို့ပြောပါတယ်။ဒီသဘောတူညီချက်ကိုဇူလိုင်22မှာလက်မှတ်ရေးထိုးခြင်းအစပြုပင်လယ်နဲ့ထဲကနေစိတ်ကန်း3ခုကရုရှားယူကရိန်းရဲ့ကောက်ပဲသီးနှံမက်ထရစ်တန်ချိန်ပေါင်း25တန်းကိုကမ္ဘာတစ်လောဖြန့်ဖြူးပေးနိုင်ခဲ့တာဖြစ်ပါတယ်
။ရုရှားသမ္မတဗလာဒီမာပူတင်ဟာယူကရိန်းထံကနေသိမ်းပိုက်ထားတဲ့ပင်လယ်နဲ့ဒေသခရိုင်းမီးယားကိုစနေနေ့တုန်းကသွားရောက်ခဲ့ပါတယ်။ခရိုင်းမီးယားဒေသကိုသိမ်းယူခဲ့တဲ့6နှစ်ပြည့်အထိမ်းအမှတ်အဖြစ်သွားရောက်ခဲ့တာဖြစ်ပြီးအနုပညာကျောင်းနဲ့ကလေးများဂေဟာကိုလည်းသွားရောက်ခဲ့ပါတယ်။အခုလိုသွားရောက်တာဟာပြီးခဲ့တဲ့နေ့ကနိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကနေသူ့ကိုဖမ်းဝရမ်းထုတ်ခဲ့ပြီးနောက်တနေ့မှာဖြစ်ပါတယ်။သမ္မတပူတင်ကိုစစ်ရာဇဝတ်မှုနဲ့ဆွဆွဲခဲ့တာဖြစ်ပြီးယူကရိန်းကကလေးတွေကိုရုရှားကိုအတင်းအဓမ္မရွှေ့ပြောင်းခေါ်ဆောင်သွားမှုမှာတာဝန်ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့တောက်ကြနေတုန်းကနိုင်ငံတကာရာဇဝတ်မှုခုံရုံးကနေဖန်ဝရန်ထုတ်ခဲ့တာဖြစ်ပါတယ်။သမ္မတပူတင်ကကလေးများဂေဟောက်တွားရောက်တာဟာရှေဟောင်ဂရိတ်ကိုလိုနီနေရာမှာတမိုင်းအမွေအနှစ်ဥယျာဉ်တစ်ခုဖြစ်တည်ဆောက်ဖို့အတွက်ဖြစ်တယ်လို့ရုရှားသတင်းဌာနကတော့ပြောဆိုပါတယ်။2014ခုနှစ်မှာခရိုင်းမီးယားဒေသကိုယူကရိန်းထံကနေရုရှားသိမ်းယူခဲ့တာဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းကတော့တရားမဝင်ဘူးလို့ပြစ်တင်ရှုတ်ချပါတယ်။ယူကရိန်းသမ္မတဇာလင်စကီကတော့ခရိုင်းမီးယားအပါအဝင်ပြီးခဲ့တဲ့နှစ်တည်းကရုရှားသိမ်းယူထားတဲ့နယ်မြေတွေအကုန်လုံးပြန်ပေးဖို့တောင်းဆိုထားပါတယ်
။ယူကရိန်းကျွတ်ကျော်စစ်အတွက်ဝင်ရောက်တိုက်ခိုက်နေတဲ့ရုရှားခြေစံတပ် Wagner Group အနေနဲ့လာမယ့်မေလလယ်လောက်မှာနောက်ထပ်စစ်သားအသစ်3000လောက်ထပ်ပြီးတော့စုဆောင်းမယ်လို့ဒီတပ်ဖွဲ့ကိုထူထောင်သူ Prigozhin ကစနေနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်တစ်ပတ်ထဲတုန်းကတော့ရုရှားမျိုးကြီး42မျိုးမှာသူတို့အဖွဲ့ရဲ့ စစ်သားစုဆောင်ရေးဌာနဂွဲတွေကိုဖွင့်နှိပ်ခဲ့တယ်လို့အဖွဲ့အစည်းကTelegram လူမှုကွန်ရက်မှာပြောဆိုထားတာဖြစ်ပါတယ်ဒီဌာနဂွဲတွေကလည်းတရက်ကိုဖြန့်မြတ်လူ900ကနေ800ကျားစုဆောင်နေပါတယ်လို့လည်းပြောပါတယ်ယူကရိန်းကိုကျူးကျော်တဲ့ရုရှားတပ်ဖွဲ့တွေကိုကူညီပြီးတိုက်ခိုက်ပေးနေတဲ့ The Wagner Group ဂျေဇာတပ်ဖွဲ့ကိုအမေရိကန်အစိုးရကတော့ဒဏ်ခတ်အရေးယူမှုတွေပြုလုပ်ထားတာဖြစ်ပြီးတော့မြောက်ကိုရီးယားကလည်းတဆင့်တရားမဝင်လက်နက်တွေဝယ်ယူရရှိနေတယ်လို့လည်းဆက်ဆွဲထားပါတယ်
သမရဟောင်းဒေါ်နယ်ထရန့်ကနယူးယောက်မန်ဟတန်ရှစ်နေများရုံကနေပေါက်ကြားလာတဲ့အချက်အလက်တွေအရသူဟာလာမဲ့အင်္ဂါနေ့မှာဖမ်းဆီးခံရနိုင်တယ်လို့လူမှုကွန်ရက်စာမျက်နှာမှာစနေနေ့ကရေးသားဖော်ပြခဲ့ပါတယ်။သူ့ရဲ့ Truth လူမှုကွန်ရက်စာမျက်နှာမှာရေးသားခဲ့တာဖြစ်ပြီးစန္ဒပြကန်ကွက်ကြငါတို့တိုင်းပြည်ကိုပြန်လည်ရယူကြလို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းလုံးစော်ထားပါတယ်။ဒါပေမဲ့လည်းသူ့ကိုရာဇဝဲမှုနဲ့ဖမ်းမယ်မဖမ်းဘူးဆိုတာကိုတော့အာဏာပိုင်တွေဘက်ကအတည်ပြုချက်ထွက်ပေါ်လာတာမျိုးမရှိပါဘူး။ဒါပေမဲ့လေပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကတော့နယူးယောက်မြို့လုံခြုံရေးတာဝန်ရှိသူတွေကသမရထရန့်ကိုဆွဲချက်တင်သင့်သလားဆိုတာနဲ့သူအဖမ်းဆီးခံရင်းနဲ့ပတ်သက်ပြီးလုံခြုံရေးဆိုင်ရာကိစ္စတွေဆွေးနွေးနေတယ်လို့သတင်းမီဒီယာတချို့မှဖော်ပြခဲ့ပါတယ်။ထရန့်ကိုရာဇဝဲမှုနဲ့တရားစွဲဆိုဖမ်းဆီးခဲ့ရင်တော့ဒါဟာအမေရိကန်သမိုင်းမှာသမရဟောင်းတဦးပထမဆုံးအကြိမ်အဖမ်းခံရတာဖြစ်လာမှာပါ။သမရဟောင်းတယောက်ကိုနိုင်ပိုင်းအတွင်ဒါမှမဟုတ်ရက်ပိုင်းအတွင်ဆွဲချက်တင်ခဲ့ရင်တော့ဒါဟာတခါမှမကြုံဘူးသေးတဲ့အဖြစ်အပျက်ဖြစ်လာမှာပါလို့ Akron တက္ကသိုလ်ကနိုင်ငံရေးပါမောက်ခ David B. Cohen ကပြောဆိုခဲ့ပါတယ်အမေရိကမှာဩဇာအာဏာကြီးမားသူတွေဟာသူတို့လုပ်ရတဲ့ကိုတာဝန်ယူဖို့ရှောင်ချခဲ့တဲ့ရှေ့လျားတဲ့သမိုင်းကြောင်းရှိပါတယ်1984ခုနှစ်က Watergate ကိစ္စနဲ့နှုတ်ထွက်ခဲ့ရတဲ့သမရနေဆင်ကိုသူ့နောက်တက်လာတဲ့သမရ Ford ကလူငယ်ချသာဝင်ပေးခဲ့ဘူးတယ်လို့ Cohen ကပြောဆိုခဲ့ပါတယ်
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5.32 kHz 9335နဲ့9383 5.49 kHz 6153ညပထမနိုင်ဝက်မှာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီ American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးဆွေးနွေးဖို့အတွက်တွားရောက်တဲ့မြန်မာတာဝန်ရှိသူတွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့တွေကနေအကူအညီပေးခဲ့တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအခြေအနေဟာဒုက္ခသည်တွေနေရပြန်ဖို့အတွက်လုံခြုံစိတ်ချမှုမရှိသေးပေမဲ့အခုပြန်ခေါ်ဖို့လှုပ်လာတာဖြစ်ကြောင်းကုလရာရှိသူကပြောခဲ့တာပါ။ရခိုင်ပြည်နယ်လူမှုရေးဝန်ကြီးဦးအောင်မျိုးဦးဆောင်တဲ့လူမှုဦးမှုကြီးကြပ်ရေးဝန်ကြီးဌာနကိုယ်စားလှယ်18ဦးဟာဘုရူးနေကတက်ကနက်မျိုးကိုတွားရောက်ပြီးတော့ပြန်ခေါ်ဖို့အတွက်ယာထားသူတွေကိုတွားရောက်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။မြန်မာစစ်ကောင်စီနဲ့ဒုက္ခသည်တွေကြားဆက်တွေ့အဆင်ပြေအောင်ပံ့ပိုးတဲ့အနေနဲ့ UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်တို့ကလည်းမြန်မာရရှိတချို့အတွက်တင်မောတွေစီစဉ်ပေးခဲ့တယ်လို့ Bangladesh UNHCR ရုံးတာဝန်ရှိသူကပြောပါတယ်။ဒီလိုစီစဉ်မှုမြန်မာအရာရှိတွေဘက်ကတောင်းဆိုခဲ့တာဖြစ်ပြီးတင်မောဘနစင်စီစဉ်ပေးတယ်မြန်မာဘက်ကဗနျောက်လာတဲ့ရဲတွေလုံခြုံရေးတွေပါမပါအသေးစိတ်ကိုတော့ထုတ်မပြောပါဘူး UNHCR Bangladesh ဌာနကိုယ်စားလှယ် Johannes van der Klok ကတော့သူတို့တွေနေရပြန်တာဟာလုံခြုံမှုဂုဏ်သိက္ခာနဲ့ရေရှည်နေထိုင်ရေးအတွက်အာမခံချက်မရှိဘူးလို့ပြောပါတယ်မြန်မာကိုယ်စားလှယ်ဖွဲ့ကသူတို့ပြန်ပြီးလက်ခံမှုဆင်းပြုစုထားသူ900ကျော်ကိုလူတွေ့မေးမြန်းခဲ့တာလည်းဖြစ်ပါတယ်
နောက်ကိုရီးယားမှာဖိနှိပ်မှုတွေနဲ့လူခွင်ချိုးဖောက်မှုတွေပိုဆိုးလာနေတာကိုကြွမ်းကျင်သူတွေအပါအဝင်အမေရိကန်နဲ့အနောက်တိုင်းမဟာမိတ်နိုင်ငံတွေကကုလသမဂ္ဂအစည်းအဝေးမှာထောက်ပြဝေဖန်ခဲ့ကြပါတယ်။တောက်ကြနေကပြုလုပ်ခဲ့တဲ့အစည်းအဝေးကိုနိုင်ငံရေးအရာတမင် UN လှုပ်ဆောင်တာဖြစ်ပြီးကိုရီးယားကျွန်းဆက်ဒေသတွင်းတင်းမာမှုတွေပိုဆိုးသွားစေမယ်လို့တရုတ်နဲ့ရုရှားကတော့ပြစ်တင်ဝေဖန်ခဲ့ပါတယ်။လုံခြုံရေးကောင်စီရဲ့အလို့သဘောဆွေးနွေးပွဲကိုအများပြည်သူသိနိုင်အောင်အင်တာနက်ကနေတဆင့်ထုတ်လွှင့်လိုပေမဲ့တရုတ်ကကန့်ကွက်ခဲ့ပါတယ်။အခုလိုမထုတ်လွင့်ဖို့ကန့်ကွက်ထက်ခဲ့တာဟာမြောက်ကိုရီးယားအစိုးရရက်ဆက်ကြမ်းကြုတ်မှုတွေကိုကဘာကမသိအောင်ဖုံးကွယ်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်အသံမှတ်ကြီးလင်ဒါဂရင်းစဖီကဝေဖန်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့အခြားနိုင်ငံတွေကတော့မြောက်ကိုရီးယားရဲ့လူအခွင့်ချိုးဖောက်မှုတွေကိုဆက်လက်ပြောဆိုသွားမယ်လို့သူကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားမှာပြည်သူတွေကိုကဘာကသတင်းတွေကိုမသိအောင်ပိတ်ပင်ထားသလိုစောင့်ချက်ကြည့်ရှုတာတွေလူလက်ခွင့်တွေကိုအသုံးပြုဖို့စ조사သူတွေကိုအပြင်းထန်အပြစ်ပေးတယ်လို့လူအခွင့်ရေးမဟာမင်းကြီးယုံကအရာရှိဖြစ်သူ James Trumping ကပြောဆိုခဲ့ပါတယ်
နိုင်ငံတော်အတွက်ပေးတဲ့လက်ဆောင်တွေကိုဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့စဉ်ကတရားမဲ့ရောင်းချခဲ့တယ်ဆိုပြီးတရားဆက်ဆိုထားတဲ့အမှုကိုရင်ဆိုင်ဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရမ်ခန်းဟာစနေနေ့မှာအစ္စလာမ်မဘတ်တရားရုံးကိုတွားရောက်ခဲ့ပါတယ်တရားရုံးရှိရာသူ့မော်တော်ယာဉ်နဲ့ရောက်သွားချိန်မှာထောင်နဲ့ချီးတဲ့သူ့ကိုထောက်ခံသူနဲ့ဒီရုံးနေနေရဲတွေကြားပဋိပက္ခတွေဖြစ်ပွားခဲ့တာပါရဲတွေကိုလူအုပ်ကဂဲနဲ့ပောက်တဲ့အတွက်ညံ့ရုံဘုံနဲ့လူစုခွဲရတယ်လို့အာနာဘန်တွေကပြောပါတယ်ပဋိပက္ခတွေကြောင့်ဝန်ကြီးချုပ်ဟန်ခမ်းဟာတရားရုံးနဲ့ကိုမဝင်နိုင်ဖြစ်ခဲ့ရပြီးတော့နိုင်ရီတော်ကြားဒီရုံးဖြစ်ပွားပြီးဒါဇင်နဲ့ချီဒဏ်ရာရရခဲ့တဲ့နောက်မှာတရားသူကြီးကခမ်းတရားရုံးကိုလာရောက်ကြောင်းသူ့မော်တော်ယာဉ်ခဲတဲကနေတင်ပြချက်ကိုလက်ခံလိုက်ပြီးတော့သူ့အမှုကိုမတ်လ30မှာကျန်းလာဖို့အတွက်ရွှေ့ဆိုင်ပေးလိုက်ပါတယ်။ပါကစ္စတန်တိုင်းအီအင်ဆက် PTI ပါတီခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခမ်ကတော့သူ့ပေါ်မှာအောက်ရီလိုက်စားမှုနဲ့တရားစွဲဆိုချက်တွေကိုညှင်းဆွလိုက်ပြီးဒါကနိုင်ငံရေးရလှုပ်ဆောင်မှုဖြစ်ပါတယ်လို့ပြောပါတယ
်။အီရန်နိုင်ငံမှာ2022ခုနှစ်အောက်တိုဘာလကရှီးယားမွတ်စလင်ဗလီတစ်ခုကိုတိုက်ခတ်ခဲ့ရမှာပါဝင်ပတ်သက်တယ်လို့စွပ်စွဲခံရသူနှစ်ဦးကိုတရားရုံးတစ်ခုကနေတည်တံချမှတ်လိုက်ပါတယ်။အီရန်အစိုးရသတင်းဌာနဖြစ်တဲ့ IRNA ကစနေနေ့တုန်းကကြေညာပါတယ်။အောက်တိုဘာလတည်းတုန်းကဝိပုစုတောင်းသူ15ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုကိုအစ္စလာမစ်အစွန်းရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ဝန်ခံခဲ့ပါတယ်။တောင်ပိုင်းမြို့ကြီးဖြစ်တဲ့ရှာရတ်မှာရှိတဲ့နာမည်ကြီးရှာချရက်ဘရီကိုတနတ်သမားကဝင်ရောက်ပစ်ခတ်ခဲ့တာဖြစ်ပြီးသူဟာတာဂျီကစ္စတန်နိုင်ငံသားဖြစ်တယ်လို့ဆိုပါတယ်။တနတ်သမားဟာဒဏ်ရာရရှိပြီးဆေးရုံမှာတည်ဆုံးခဲ့ပါတယ်။ကျုပ်ပေးခံရသူဒေတာပေးခံရသူနှစ်ဦးကတော့အိန္ဒိချင်းအာဖဂန်မှာအခြေစိုက်တဲ့ IS အဖွဲ့နဲ့ဆက်သွယ်မှုရှိပြီးတနတ်သမားတိုက်ခိုက်နိုင်အောင်ကူညီလှုံ့ဆော်ပေးခဲ့တဲ့အကြောင်းတရားခွင်မှာဝန်ခံခဲ့တယ်လို့အီရန်အစိုးရသတင်းဌာနကကြေညာခဲ့ပါတယ်။တချိန်တကာကအရှေ့လက်ပိုင်းဒေသမှာချိန်ချောက်ခဲ့တဲ့အစ္စလာမစ်အစွန်းရောက် IS အဖွဲ့ဟာအီရန်နိုင်ငံမှာ2019ခုနှစ်ကပါလီမန်အစအဦးနဲ့အီရန်ခေါင်းဆောင်အယာတိုလာခိုမေနီရဲ့ဂူသင်းကြိုင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့တိုက်ခိုက်မှုနှစ်ခုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS အဖွဲ့ကဝန်ခံခဲ့ပါတယ်။သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်။တင်းငွေတွေနဲ့မနေ့ဖက် VO ရဲ့အသံလွှင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါ။အခုပထမအဆုံးအနေနဲ့ကတော့ဆက်သွယ်မင်းများတင်ပြထားတဲ့သတင်းပေးပို့ချက်တစ်ပုဒ်ကိုဥစွာတင်ပြပါမယ်။စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်မှာပါတီမှတ်ပုံတင်မှာမဟုတ်ဘူးလို့အကြီးဆုံးတိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဆုံးဖြတ်ချက်ဟာကြီးမားတဲ့အကျိုးဆက်ကျုံရနိုင်တယ်လို့သုံးသပ်သူတွေကပြောဆိုပါတယ်။ဒီလ28ရက်နောက်ဆုံးမှတ်ပုံမတင်ရင်ပါတီဖျက်သိမ်းပြီးသားဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကတင်ကြားထားချိန်ရှမ်းပါတီတွေထဲမှာမဲအများဆုံးရလေရှိတဲ့ SNLD ပါတီကြီးအနေနဲ့ဘာကြောင့်အခုလိုဆုံးဖြတ်ခဲ့ရတာပါလဲ။ဘယ်လိုရှေ့ဆက်တိုင်းမှာပါလဲ။ဒါတွေကိုကိုဝင်းမင်းကဆက်သွယ်မင်းများတင်ပြထားပါလဲ
။ဟုတ်ကဲ့ SNLD ဘုံလုံးမှုဆောင်စုဝေးမှာဒီကြတာရင်းနဲ့တောက်ကြကအချိန်နဲ့ဆွေးနွေးပြီးဘာကြောင့်အခုလိုဆုံးဖြတ်ခဲ့ရပုံကိုအထွေထွေတွင်ရမှုဦးဆိုင်လိုက်က
နတ်ဆက်ကအနေနဲ့ရွေးကောက်ပွဲကိုဘယ်တော့လုပ်မယ်ဆိုတာအတိအကျညင်ထားခြင်းမရှိဘူး။ဒါဆုံးဖြတ်ရအင်တန်ခက်ခဲစေပါတယ်ဒုတိယတစ်ချက်ကပါတီဝင်တူးကိုသွားရောက်ပြီးတော့မှသဘောထားရယူဖို့အတွက်နေစင်းမယ်အထူးသဖြင့်တော့ကြရားပြင်းနေအချင်းပြင်းနေအဆရှိတဲ့ဒေသတွေမှာတွေ့ဆုံဖို့အတွက်အချိန်နည်းတယ်လုံခြုံရေးရအကန့်အသတ်ရှိတယ်ပါတီဝင်တူးတရလုံးရဲ့သဘောထားကိုရယူဖို့ခက်တဲ့အတွက်ကြောင့်မို့မဆုံးဖြတ်နိုင်သေးပဲနဲ့လောလောဆယ်အဖြစ်ဆက်လက်မှတ်ပုံတင်စရာမရှိဘူးလို့ဆုံးဖြတ်လိုက်ရပါတယ
်ဒီပေါ်ပြည်တော်စု Institute သုတေသနညှိနှိုင်းရေးတာဝန်ခံဒေါက်တာစာယုံကလည
်း SNLD အနေနဲ့လက်ရှိဒါပုံမှန်ချိန်နေမို့ရွေးကောက်ပွဲပြဿနာမကြာခဏပြုံးတော့ဒီ SSC ရလုံနေတဲ့ဟာတွေဟာတကယ်စစ်မှန်တဲ့ပြောင်းလဲဖြစ်လာမှာမဟုတ်လို့သူတို့အမြဲတမ်းအဲ့လိုအမြင်ရှိတယ်အခက်အခဲတစ်ခုပဲရှိတော့ပေါ့တကယ်လို့ပုံမတင်လို့ရှိရင်ဘာအကျိုးဆက်ရှိလာနိုင်မလဲပေါ့
ဒီအကျိုးဆက်စိုးရိမ်မှုပေါ်မေးရမှာဦးဆိုင်လေးက
စိုးရိမ်ချက်ဆိုတော့တချို့လည်းရှိတာပေါ့နော်နိုင်ငံရေးပါတီလို့ပြောလိုက်တာနဲ့မှတ်ပုံတင်ရှိခြင်းမရှိခြင်းတော့ရွေးကောက်ပွဲဆိုတာနဲ့နှိုင်းယှဉ်ပြီးတော့စဉ်းစားတဲ့ပုဂ္ဂိုလ်အ ਨੇ ကျင်းတော့ရှိပါတယ်ဒါပေမဲ့အခြေလဲဆွေးနွေးပြီးတဲ့နောက်မှာတော့အားလုံးက Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်ကဒါလင်းအဓိကဖြစ်တဲ့ရွေးကောက်ပွဲကအဓိကမဟုတ်ဘူးလို့နားလည်လက်ခံပြီးတော့မှတင်းညီတင်းညွတ်တဲဆုံးဖြတ်ခဲ့ခြင်းဖြစ်ပါတယ်ကျွန်တော်တို့က2010လုံးကလည်းဒါလိုမျိုးအတွေ့အကြုံရှိခဲ့ဘူးတယ်
လူတို့ရဲ့ထောက်ခံမှုကသာလျှင်အဓိကဖြစ်တယ်မှတ်ပုံတင်ကအဓိကမဟုတ်ဘူးဆိုတဲ့သဘောထားမျိုးလောက်ကတော့နှစ်ဆက်ချီပြီးတော့မှကျုံတွေ့ခဲ့ဘူးတဲ့အတွက်ကြောင့်မို့လို့သူပြီးဆိုရင်တောင်မျိုးမရှိပါဘူးကြာပြင်အဆန်တရီရဲ့အရင်တက်ကဒီမိုကရေစီနဲ့ဖက်ဒရယ်ပေါ်ရက်တီခဲ့တာကိုလည်းပင်လုံးမျိုးဆက်တွေသုတေသနအဖွဲ့ကစိုင်းထွင်းရေးကအဲ့ဒီယူကော့ဘွေးမဟုတ်ဘူးမဟုတ်ဘူ ရင်လည်းဒိမော့ခဲ့ရပါတော့အခုဘဘကေမတရားဝင်ပါတီဖြစ်ရက်ဒီမှာတော့လည်းလူလူရှင်းရင်းတွေလုပ်နိုင်မယ်ဟုတ်ပါတူတူတူတူရှိတာပဲအဆက်နဲ့ကြီးရတယ်ဒီခေတ်ကာလမှာတော့တိုးဆက်တိုင်ယူမှုတွေဖြစ်နေတာဘယ်လိုတရားမျှတတဲ့ရုပ်တော်ဝင်ဖြစ်နိုင်ပါမလဲဆိုတာတာဝန်ပြည်သူကတော့တော်တော်ပေါက်တယ်
အဲဒီတော့ဘယ်လိုရှေ့ဆက်ဖို့ကိုမေးရမှာဦးဆိုင်လက်က
အစိုးရအပြောင်းလဲဆိုတာတဲ့စနစ်ပေါ့ဗျအဓိက system change ကိုတွားရမယ်လို့ကျွန်တော်စီစီတစ်ဖွဲ့လုံးကနားလည်ထားပြီးဒီဥစ္စာကိုပါတီဝင်တူကိုဆက်လက်တင်ပြမယ်အချိန်တည်းမှာမဟာမိတ်အဖြစ်လက်တွဲခဲ့ပြီးလက်တွဲလာလက်တန်းတော်ပုဂ္ဂိုလ်တွေအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ Federal Democracy စနစ်စီချီတက်နိုင်ဖို့အတွက်ဆက်လက်ပြီးရုန်းကန်ဆောင်ရွက်သွားဖို့ကြင်ဆင်နေကြပါတယ
်ဒီရှေ့ဆက်အကျိုးဆက်ကြီးနိုင်ဖို့ကိုလည်းဒေါက်တာဆိုင်ယွန်းက
SNLD ကတော့တားလူထုတွေထောက်ခံမှုအများအားရှိနေမယ်နိဘာဖြစ်လို့လဲဆိုတော့ SNLD ရဲ့ရည်တည်ချက်ကဟိုမြန်မာပြည်တစ်ခုလုံးမှာ NLD ပါတီကြီးကိုလူထုတွေကအမြဲတမ်းထောက်ကအားပေးခဲ့တယ်လို့ပေါ့ SNLD ကရှမ်းလူထုနဲ့ရှမ်းပြည်မှာရှိတဲ့တချို့ပြည်တွေယုံကြည်ထောက်ခံမှုကရရှိပြီးသားဖြစ်တယ်သူတို့ကိုတကယ်လို့တရားဝင်ပါတီမဟုတ်ဘူးဆိုပြီးကြေညာခဲ့ရင်လည်းတော့ဒီလူတွေအများစုထောက်ခံတဲ့ပါတီကိုနိုင်ငံရေးလောကထဲမှာဆက်လက်ရည်ကွယ်မရှိတော့ဘူးဆိုတဲ့ဟာဒါနိုင်ငံရေးပြဿနာအစ်စ်တွေကိုထပ်ပြီးတော့မွေးဖွားတဲ့သဘောမျိုးဖြစ်သွားမှာ
လက်ရှိမှာတော့ဇက်ခိုင်ခွန်ပြောရေးပါတီပါဝင်ပြည်ထောင်စုဆင်ပါတီ9ခုနဲ့တိုင်းနယ်ပြည်နယ်ဆင်ပါတီ20မှတ်ပုံတင်ထားပေမဲ့ရခိုင်မှာအကြီးဆုံး ANP ရခိုင်မျိုးသားပါတီကလည်းမဆုံးဖြတ်ရသေးပါဘူးခင်ဗျာ
ကိုဝင်းမင်းဆက်သွယ်မြန်မြန်တင်ပြခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့တနင်္ဂနွေနေ့မနေ့ပဲထုတ်လွှင့်နေကြအပတ်စဉ်အစီအစဉ်တွေကိုစတင်ထုတ်လွှင့်ပါတော့မယ်ပထမအဆုံးအနေနဲ့ကတော့ဒုအတန်အစီအစဉ်ဖြစ်ပါတယ်ဆေးရနာသိမ့်မှုနောက်ပိုင်းကရင်တိုင်းဒေသလက်တကိုင်အဖွဲ့တွေဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့တစ်ဖက်မှာစစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေပုံမပြင်းထန်လာတဲ့တနင်္လာရီတိုင်းအတွင်းပဋိပက္ခတွေမှာစစ်ကောင်စီရဲ့ဖြတ်လေးပြတ်စီမံချက်ကြောင့်ဆက်သွယ်သွားလာမှုကုန်စည်ဆေးဝါးနဲ့အကူအညီတွေရရှိဖို့ခက်ခဲလာတဲ့အကြောင်းဒေသခံတွေကပြောဆိုပါတယ် Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်တို့အသံအစီအစဉ်မှာအပြည့်စုံတင်ပြထားပါတယ
်ဒီကဖတ်ထားတာတော့ကြာပြီမယ်
မစားရတဲ့တိတိချင်းကရှိမှာပေါ့လေ။ဆေးရည်ဒီလို
ချက်လေးပြရည်ကျွန်တော်ပြ။ဆေးစိုးရည်ဖက်လေးဖြစ်ပဲဖြစ်ဖြစ်ဖက်ငါးဖြစ်ပဲဖြစ်ဖြစ်မတိရောက်ဘူးလို့ကျွန်တော်တို့ပြောနိုင်တယ်ခင်ဗျ
။ဆေးရနာတင်ပြီးမကြမီမှာပဲ။တနင်္သာရီတိုင်းဒေသကြီးမှာကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့အပြင်းထန်ခုခံမှုတွေရှိလာခဲ့ပါတယ်။ဒါကြောင့်လမ်းပိတ်ဆိုးရာတွေနဲ့ဆေးစည်ရေးဂိတ်တွေအများအပြားပေါ်လာပြီးဒေသခံတွေလိုအပ်တဲ့ကုန်စည်နဲ့ဆေးဝါးအကူအညီတွေရဖို့ခက်ခဲသွားခဲ့ပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိရဲလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်မကတော့ Mayfair Media ဖြစ်တဲ့ဒဝဲဝက်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးထားပါတယ်ရှင်။လုံခြုံရေးအခြေအနေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။
ဒီကထားတာတော့ကြာပြီမယ်ဟိုကြာပြီဆိုတာလေဒီမှာတိုက်ပွဲလေးစောက်ဖြစ်တယ်ရတယ်ပြောလို့ရမှာကားရဲသွားလို့ပြရတယ်ဝေးတယ်လို့ပြောမှာဒီဒီကဒေတာခံကားလေးဆိုလို့ရှိရင်ဒီတေဝယ်နဲ့ဒီ UR နဲ့သွားတဲ့ကားလေးဆိုလို့ရှိရင်တော့သွားလို့မရတော့ဘူးပေါ့နော်ဒီလမ်းမှာမစားရပဲနဲ့တေးသေးချင်တာရှိမှာပေါ့လေဟိုစားတော့လည်းမရောက်သေးချင်တာ
ဘာဖြစ်စင်ကတင်းမိုင်းတိုက်တဲ့ချောင်းမျိုးနဲ့တဲကတောင်ပြောက်တိုင်းနဲ့ရဲ့အခြေအနေကိုပြောပြနေတာပါတောင်ဘက်ကမြို့တော်တဝယ်ရဲ့တောင်ဖက်မိုင်၄၀ကျော်လောက်မှာပဲရှိပါတယ်။ဒါပေမဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့ခက်ဆစ်စစ်တိုက်ပွဲတွေဖြစ်လာခဲ့တဲ့2021ခုနှစ်စက်တင်ဘာလကစလို့အာနာသိစစ်တပ်ဟာဒီလိုနှစ်ခုကြာကပူစီနဲ့ခရီးသည်ပို့ဆောင်ရှိတွေကိုကာတပိတ်ပင်လိုက်ပါတယ်။တောင်ဘက်တဝယ်ဇာပိုက်မှာစစ်ကောင်စီတပ်ကဆစ်စစ်ခေဖွင့်ပြီးစားဖောက်ပူတွေကိုတောင်ပြောက်နဲ့တဲ့ကာတနဲ့သာတင်သွင်းလာပေးပါတော့တယ်။ဒီလိုပိတ်ပင်တဲ့အတွက်ကာဒစီကိုဆန်လာအိတ်ထက်ပိုသေးခွဲမစားတော့ဘူးလို့ ဒေသခံတွေကပြောကြပါတယ်။ခြေချငွေညစ်တာတွေကစစ်စီးဒုပြမှာဂျူနီကြကိစ္စတခုလို့ဖြစ်လာပြီးမီဒီယာဒါစစ်စီးတာဒါဘို့အဖမ်းခံရနိုင်တာကိုလည်းလူတိုင်းသိနေကြပါပြီ။တိုက်ပွဲဖြစ်လာခဲ့ရင်လည်းအနိဒာကလမ်းတွေပေးလိုက်ပြီးဘယ်သူမှဖျားဆန်းခွင့်မရှိတော့ပါဘူး။ဒါကြောင့်လည်းဒီကာလမှာမဖြစ်မနေကလွှဲရင်ခရီးသွားသူနေလာပါတယ်။ဒီလိုချင်းနေအရာရာချောင်းကျေးရွာပေါင်းဆယ်ရွာနဲ့စုဖွဲ့ထားတဲ့တောင်ပြောင်တိုင်နယ်မှာစားသောက်ပူပြလာတာတွေကြိုးရပြီးကိုစည်းလုံးကအဆမတန်မြင့်တက်နေပါတယ်။ဆန်အညာစားတဲ့အိတ်ကိုတောင်းဝိကျ9000လောက်ပေးစားနေရတယ်လို့ပဖြူစင်ကပြောပါတယ်။တခြားရွာကတွေတောင်ပြောင်ဘက်ကိုလာရောက်တဲ့စေတဲ့တွေစီကလည်းထူမခြားသာဈေးကြီးပေးဝယ်စားကြရပေမဲ့ရွေးချယ်စရာမရှိတော့ဝယ်စားကြတာပါပဲ
။ဒါဆိုရင်ဒီဘက်မှာဟုတ်ပြင်တဲ့ကနေဈေးတည်းလာကြတယ်ငါအဒီဈေးတည်းစွာဒီကျဲရောင်းတာတော့ငါ7,500ပေါ့နော်အဲ့လိုမျိုးလေးလာတယ်။ဒါဆိုတော့မှဆိုလည်းဈေးကြီးတယ်အမဝယ်စားကြတယ်ဒီဘက်မှာဒီဘက်ကဘယ်လိုလဲလာရတာလာကြည့်ရအခက်ခဲတဲ့ခက်တဲ့လေးဆန်တော့ဟိုမပြောဘူးအဲ့လိုမျိုးဝယ်စားကြတာပဲ
။လိုအပ်လို့ရှိဖက်ရှိတော့နေကကြေးရွာနေပြည်သူဟာလဲပိတ်ပင်တာပင်တာတွေခံရရသလိုစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေရဲ့တိုက်ပွဲကြားမကြာခဏထွက်ပြေးတိဆောင်ကြရပါတယ်။တဝဲရှိတော်နဲ့ဟာတောက်ပြောက်တိုက်တယ်လို့ပဲတင်းအမျိုးသား CEO DNU တပ်ဟာလေထိချုပ်နေပြီးထဲရှိသလိုဒေသခံပြည်သူ့ကာကွယ်ရေးတပ်နဲ့ကော်တူလီတပ်တော်တို့လှုပ်ရှားရာဒေသတစ်ခုလည်းဖြစ်ပါတယ်။စစ်တပ်ကအရွာဘက်ကိုစားစရာအနည်းထဲလောင်စာစီနဲ့လူသောကိုယ်တွေပြည်သူပို့ဆောင်တာတွေကိုပိတ်ပင်ထားတယ်လို့ကျွားခံတော်လှကြီးကပြောပါတယ်
။ရောက်ကိုရသောဆန်လောကမတင်ရဘူးငချောမမအဆွမ်းဆုံးပြောမှဆိုရဖနာဓမီဓခဲဘာစုဘာမသက်ခွင့်မပြုဘူးဝါကိုရသည်။ဝါကိုရက PDF ရော PDF တွေစားမယ် PDF တွေသုံးမယ်အဲ့လိုပဲသူတို့စိတ်ထဲမှာအနည်းမှန်ထားတာ
။ဒီမှာနိုင်ငံရဲ့အာဏာသိမ်းစစ်တပ်ဟာတော်လှန်ရေးအကောင့်တဲ့ဒေသတွေမှာဖြတ်လေးဖြန့်ကျူဟာကျင့်သုံးပြီးသူရသူကိုတိတ်ကောလေးရှိတဲ့ဆဲလာရှိခဲ့ပါတယ်။ဖြာလေးဖြာဆိုတာကတော့တော်လိုင်းရစ်တပ်ဖွဲ့တွေကိုဝေချေရစ်ခါတထဲနဲ့တာသားတဲ့စူတာတွေကိုဖြတ်တောက်တဲ့နီလန်ဖြစ်ပါတယ်။1960ကျော်ကပကိုးရိုးပါတဲ့မြို့ကကျောပေါ်ဒေသကဗမာပြည်ကွန်မြူနစ်ပါတီနဲ့တရင်လက်နဲ့ဂိုင်တွေကိုချေဖို့ရှာပါဒီနီးနဲ့ပဲလှုပ်ဆောင်ခင်တော့။ဒါပဲဆက်စုနေတဲ့ GB တိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်မှလည်းဒီနီးကိုပဲဆက်သုံးခဲ့ပါတယ်။အခုလဲစက်ကောင်စီတပ်ကဒီပြူဟာထဲကအစိပိုင်းတွေကိုတင်းသားကြီးတိုက်တဲ့တိုက်ပွဲပြင်းထန်တဲ့နေရာတွေမှာလာကျင့်သုံးနေတယ်လို့ဒေသခံချို့ကရှုလင်းကြပါတယ်။စားသောက်ကူတစ်ခုတည်းကိုတပ်ကအခြားထောက်ပံ့ရေးပစ္စည်းတွေကိုကတ်တာကဒေသခံတွေရဲ့ဘဝကိုဆူဝါးစွာတယောက်မှုရှိနေတာပါ။လူအပ်တဲ့ဆူဝါးကူတာမှုတွေလိုတဲ့အချိန်မရတာကလူတွေကိုအခက်အခဲကြုံစေတယ်လို့ဘာဖြူစင်ကပြောပါတယ်
။မင်းတို့ကလည်းမကောင်းသောအနေမကောင်းဖြစ်တာလည်းကကြတော့ဒီရွာထဲမှာဆေးဖွက်ရှိတယ်။ဒီပရဟိတဆေးဖွက်လို့ပြောပါတော့အဲ့လိုဆေးဖွက်လည်းရှိတယ်။ရွာထဲကကျမ်းမရေးဆဲမှလည်းရှိတယ်။အဲ့လိုမျိုးဖြစ်ရှင်းလို့ရတယ်။ဒါပေမဲ့နောက်ထပ်ရှိယောဂါလို့ဘာညာဆေးကမ်းပုံမှန်ပြနေရတဲ့လူတွေဆိုတော့ဒီခုနကပြောတဲ့လမ်းကြောင်းတွေပေါ့နော်။96နေတဲ့ကားတွေနဲ့တွားတယ်။ဒါပေမဲ့အဲ့ကားတွေလည်းအများကြီးလူအများကြီးနေလို့မရဘူး။မရောက်လားအဲ့လိုပဲရတယ်။ဟုတ်တယ်လို့ဆိုကျွန်မအမိနဲ့ကျွန်မလည်းတွားပြီးတယ်။ဒါပေမဲ့အော်လျှောက်အပြင်မရတော့ဘူးပေါ့နော်သူလည်းမတည်ရဘူးသူကလည်းဟုတ်ဒိတ်မှာဆေးမှာဆုံးလို့ပေါ့နော်ဒါပဲဒီမှာပုံနေနေပါညာတခြားရှိတယ်ပေါ့
ဘလောမျိုးတဲ့ကောင်နဲ့တော်လာရေးအကောင်တဲ့နောက်ထပ်ဒေသတစ်ခုဖြစ်ပါတယ်ဘလောနဲ့တင်းတဲ့သားကြီးမျိုးတွေကိုစက်တက်က2013ခုနှစ်ဖေဖော်ဝါရီလပါဆက်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်တင်းတဲ့သားကြီးတဲ့ဘလောမျိုးတွေမှာအရှက်ဖက်အုပ်ချုပ်ရေးမရှိတော့ပဲစစ်တိုက်မှုရဲ့မိန်နဲ့ပဲအိုချိုတဲ့ပုံစံဖြစ်သွားခဲ့တာပါစစ်အုပ်ချုပ်ရေးတပ်မလိုက်တဲ့ကတိုက်ပွဲတွေကပိုပြင်းထန်လာခဲ့ပါတယ်ပလောမျိုးသားကကြေးရွာနေသူတွေမြို့ထက်လာချေဆိုနဲ့ရာတီအုပ်ချုပ်ရေးမှုထောက်ခံစာမပြနိုင်ရင်စက်ကောင်စီတိုက်ရဲ့စစ်စေးခေကအဝေမခံပဲပြန်လှောက်တာတွေလည်းရှိခဲ့ပါတယ်တပြင်းကြကြရရစစ်စေးတာလည်းခံရနိုင်ပါတယ်တတင်းတော်ကြီးတိုက်ကစစ်စေးခေချိုးပါဆိုရင်ဆက်စီမခံတဲ့စိုက်တယ်တွေကိုစစ်သားတွေကပြစ်ခတ်ဖမ်းဆီးတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ဂိတ်တွေကိုဖျက်ရင်လူတိုင်းကိုမေးပြဆက်စီပြီးသတ်မှတ်ပမာဏထက်ပိုနေတဲ့စားပေါက်ကိုတင်လာရင်ရိုက်လိုက်ခါရတဲ့လို့ဒေသခံတွေကပြောပြပါတယ်။ရွာခါတူဦးဖြစ်တဲ့ကိုလွေဦးက
ဆက်စီရောနည်းနည်းရောကြံထက်ရောကြက်ထက်လို့ရောကိုလူချေတဲ့မိကောလည်း
ဆက်စီတွေကလည်းကြံတဲ့နဲ့ကြံတဲ့နဲ့ဆိုတာဘယ်လိုမျိုးလဲဆိုတော့ကိုလူချင်းနဲ့ရိုက်ခါတွေလည်းတိတ်ဝဲလို့မရဘူး
။
သူတို့ကထက်ထက်စစ်ဆေးနေတယ်ဆိုတော့ပြီးရင်အနေလည်းများတယ်အခုတရားနဲ့တရားသွားဖို့ကလည်းအဆင်မပြေတော့ဘူးကြာလာတော့ရွာထဲမှာစားနေရိခါပြက်လက်လာတော့လူကျင်တဲ့ဟာကိုဝယ်မရဘူးရန်အများကြီးလည်းဝယ်လို့မရဘူးတရားစာလူကျင်တရားစာပဲဝယ်နေရတာမျိုးဖြစ်နေတော့ခက်ခဲရအမျိုးမျိုးဖုံဖုံကြုံတွေ့နေရတာပေါ့
စစ်တပ်ကဒီဒေသတွေမှာဖုန်းနဲ့အင်တာနက်လိုင်းတွေကိုမကြခဏဆိုသလိုဖြတ်တောက်ပါတယ်အိုက်ပွဲဖြစ်ပွားချစ်ဆိုဖြားလေးရှိတယ်လို့ဒေသခံတွေကပြောပါတယ်။တာကလည်းဖြားလေးဖြားတဲ့ကတည်ချက်နဲ့ဖြားတောက်တဲ့ပုံစံတစ်ခုပါ။တာတွေအားလုံးဟာကြဲကြဲပြပြနဲ့ကိုဖြစ်နေတာပါ။စစ်တပ်ကတွန်ကန်ရေးအောက်တဲ့တိုင်ကန်တို့ကဒေသတွေမှာအစားအစာဆေးဝါးနဲ့ဆက်သွယ်ရှိတွေကိုမိဝါကြကြဖို့ဖြားတောက်ထားပါတယ်။စဲအုပ်ချုပ်ရေးတင်ကြထားရတဲ့မြို့နယ်ကလည်းကုစုမြို့နယ်50ရှိနေပါပြီ။ဖြားလေးဖြားပြူမဟာခုကတော်လာနေတဲ့ဒေသပါနေတဲ့အရာသားပြည်သူအားလုံးကိုစူပေါင်းဖြစ်ကြခံစေတဲ့ပူဇော်မျိုးတက်ရောက်ပါတယ်။ကာပွယ်ပိသိက်သူတွေကိုစူပေါင်းဖြစ်တဲ့ကြခံစေတာဟာနိုင်ငံတကာလူသားချင်းစာသာထောက်ထားမှုစတိုင်ရဥပဒေကိုချိုးဖောက်နေတာပါ။ကုလသမဂ္ဂလူခွေကြီးညာစာသာမှာဆိုရင်လေလူတိုင်းဟာစာသာအဝတ်စာအရာနဲ့ဆေးဖက်ဆရာဆောက်ရှောက်မှုတွေပါဝင်မိမိနဲ့မိမိမိသားစုရဲ့ကျန်းမာရေးတွေလူလောက်တဲ့လူနေမှုအစစ်တမ်းကိုရှားပိုက်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်။ဥရသမကလူခွေဆရာမဆာမင်းကြီးဘောကာထရပ်စတာနဲ့စစ်တဟနိုင်ငံတကာကျူးနဲ့ချိန်ခံဖို့တွေကိုလက်ရှိထားတယ်လို့မတားသိမိကထောက်ပြခဲ့ပါတယ်။အကြသိမိကထုတ်ပြန်တဲ့ဥရသမကအစီခါစာမှာစစ်တကိုအဆုံးမသတ်နိုင်တဲ့လူခွေရေးပြဿနာတွေပြစ်တင်ထားပါတယ်။ဆိုတော့ဖြန်လေးဖြန်လို့တော့ဘာတွေဖြစ်လာသလဲ။ပုဂံတော်လာရေးတဲ့အားစုတွေကိုတတားတဲ့ဓမ္မစုဆောင်နေအောင်ဖြစ်စေချင်တာလားတဲချောင်းတို့လည်းတောင်းပေးပြီးသူကာကွယ်ရေးတပ်ဖွဲ့ရဲ့ခေါင်းဆောင်က
ခုခီမော်လားအပြန်ရေးတိုင်းနာဖြတ်ဖြတ်ပေါ့အဲဒီတီယောပဲတော့ပြီး
အခုချိန်မှာတော့ကြိုက်သလိုဖြတ်ဖြတ်ပေါ့မတိရောက်တာကိုတွေ့ရတယ်ဒီစစ်ကောင်စီရဲ့ကြာဆုံးကမ်းပေါ့ဗျာဒါကကျွန်တော်တို့ဘက်ကအားသာချက်တစ်ခုလည်းဖြစ်တယ်ဒီလူငယ်တွေကိုအရင်တုန်းကနီလန်းဟောင်းနေနဲ့လှုပ်လို့အဆင်မပြေတော့ဘူးအခုချိန်မှာဘလို့ပဲဖြစ်ဖြစ်လူငယ်တွေကရားတဲ့နီလန်းနေနဲ့ထိုးထွင်းကြံစပြီးတော့ကျွန်တော်တို့တော်လိုင်းရို့လူကြီးနဲ့လူငယ်တွေပေါင်းပြီးတော့ရှစ်ဆက်လုပ်သွားမယ်အခြေအနေကိုတွေ့နေရတာပေါ့ဒါအားသာချက်ပေါ့စစ်ဆိုးရသည်ဖက်လေးဖြစ်ပဲဖြစ်ဖြစ်ဖက်ငါဖြစ်ပဲဖြစ်ဖြစ်မတိရောက်ဘူးလို့ကျွန်တော်တို့ပြောနိုင်တယ်ခင်ဗျ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
ရဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒုအသံအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဥတည်မောင်သံတင်ပြထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပိုင်းကမ္ဘာအစီအစဉ်ကိုတင်ပြပါမယ်အမေရိကန်ပြည်ထောင်စုမှာဒီနေ့အမျိုးသမီးသရုပ်ဆောင်အော်စကာဆုရရှိသွားခဲ့တဲ့မေရှဲယိုကဟောလိဝုဒ်မှာလူနည်းစုအာရှသရုပ်ဆောင်တယောက်အနေနဲ့ရုန်းကန်ခဲ့ရတာတွေကိုစုလက်ခံယူစင်မှာပြောကြားသွားခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာလူနည်းစုတွေကိုဘလို့ဆက်ဆံကာကွယ်ပေးပါသလဲမြန်မာနိုင်ငံမှာရောလူနည်းစုတွေဘလို့ဆက်ဆံခံရပါသလဲမြန်မာအမေရိကန်ဒီမိုကရေစီမဟာမိတ်အဖွဲ့ကဥညွန့်တန်းနဲ့ဥတမောင်တန်းတို့ကဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဆွေးနွေးသုံးသပ်ထားပါတယ
်ပြီးခဲ့တဲ့အော်စကာဆုအမျိုးသမီးဇာတ်ဆောင်ဆုအဖြစ်မီရှယ်လျူကိုရရှိသွားခဲ့ပါတယ်မီရှယ်လျိုကဆူရတဲ့လက်ခံစကားပြောတဲ့အခါမှာသူဟာအမေရိကန်မှာဆိုရင်တော့လူနည်းစုတယောက်အနေနဲ့ရုပ်ကံလှုပ်ရှားကြရပုံလေးတွေကိုလည်းကျွန်တော်တို့ပြောသွားတယ်ကြားရပါတယ်ဒီပတ်တော့ကျွန်တော်တို့ကလူနည်းစုနဲ့လူအများစုတွေခံစားသိမြင်ကြပုံဝေဖန်ပိုက်ကြားကြည့်တဲ့အစီအစဉ်လေးတင်ပြချင်ပါတယ်ကျွန်တော်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့ကျွန်တော်တို့အမေရိကန်နိုင်ငံမှာမြန်မာအမေရိကန်ဒီမိုကရေစီမဟာမိတ်အဖွဲ့ရဲ့ဗုဒ္ဓအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဆောင်ရွက်နေတဲ့ဥညွတ်တန်းဖြစ်ပါတယ်ဥညွတ်တန်းဟာဟဲ့ဒမအဖွဲ့ကိုလည်းထူထောင်ပြီးတော့ဥစ္စာဆောင်ရွက်နေသူတယောက်ဖြစ်ပါတယ်ဆိုတော့မင်္ဂလာပါဆရာဥညွတ်တန်းရေ
မင်္ဂလာပါကို
โอเคကျွန်တော်တို့မစ်ရှဲယိုပြောသလိုပေါ့နော်အာရှတိုက်သားတွေကဒီ US မှာဆိုရင်တော့ဒါလူနည်းစုဖြစ်ပါတယ်ဆိုတော့ဒီလိုလူနည်းစုတယောက်အနေနဲ့တွေ့ကြုံရတာတွေကိုအဲပထမဦးဆုံးကျွန်တော်တို့ဥညွတ်တန်းဝင်းမြပေးတာလေးနဲ့ကျွန်တော်တို့စကြင်ပါလေခင်ဗျဥညွန့်သားရဲ့အတွေ့အကြုံလေးကျွန်တော်တို့ဝင်ပြပေးပါအောင
်ဟုတ်ကဲ့ပါအဲ့တော့လူနည်းစုတွေအနေနဲ့ကတော့အမေရိကန်နိုင်ငံမှာကကျွန်တော်တနေရာနဲ့တနေရာတော့မတူကျွန်တော်လည်းဒ ဒီဒီကွန်ပျူတာအလုံးနဲ့ကျွန်တော်တော်တော်လေးကိုဒီအမေရိကန်ဒေါ်လာကိုကုမ္ပဏီတွေလေးများနဲ့တော့ကျွန်တော်လုတ်လုတ်ပြီးတယ်တချို့နေရာတွေဆိုအာရှဟိုအစားတော့ဆိုင်ရှာဖို့တော့တော်တော်ခက်တယ်ကြည်လိုက်ရင်ကိုယ့်လိုလူတွေမဟုတ်ဘူးအဖြူတွေတော်တော်များတယ်ဗောနော်အဲ့လိုနေရာတွေမှာကတော့ကျွန်တော်ထင်တယ်ဒီလူနည်းစုရဲ့တယောက်ရဲ့ခံစားချက်လူနည်းစုတယောက်ရဲ့တိမ်ငယ်မှုကိုပိုခံစားမယ်လို့ကျွန်တော်ယုံကြည်တယ်ကျွန်တော်တို့လိုဒီကယ်လီဖိုးနီးယားထွေးပြင်းဆောင်ရွက်ဆိုဘေးအေရီယာဆီလီကွန်ဗယ်လီလိုနေရာမျိုးမှာကတော့အခြားတိုက်သားတွေကတော်တော်လေးကိုအရေးပါတဲ့နေရာမှာရှိရတယ်။အဲ့တော့ခြုံပြောရရင်တော့ကျွန်တော်တို့အမေရိကန်နိုင်ငံကတမိုင်းကိုတကယ်ကြီးလိုက်ရင်ဂျွန်စနစ်ကိုတကယ်ကိုတည်တည်ရောပြင်းပြင်းထန်ထန်ပေါ်ပေါ်လွင်လွင်ကျင့်သုံးနေတဲ့နိုင်ငံဖြစ်ပါတယ်။လူတွေကိုဂျွန်စနစ်ကြောင့်ပဲအမေရိကန်မြောက်ပိုင်းနဲ့တောင်ပိုင်းကတကယ်ကိုပြည်တွင်းစစ်အကြီးအကျယ်ဖြစ်ပြီးတက်ကြဖြတ်ကြဖြစ်ကြပါတယ်ပေါ့နော်။အဲ့တော့ဒီမှာ discrimination လို့ခေါ်တဲ့အသားအရောင်ကွဲပြားမှုတွေလူနည်းစုတွေကိုချုပ်ရှင်မှုတွေကဒီမှာတော့တော်တော်ကိုရှိတယ်။ဥရေရပိတ်ပင်တားမြစ်ထားတော့လေကျွန်တော်တို့မတိမတာတော့လောက်တိတိတာတော့လောက်တော်တော်ကိုရှိပါတယ်။အထူးသဖြင့်ပြီးခဲ့တဲ့ကျွန်တော်တို့ COVID နဲ့ပတ်သက်ပြီးတော့ President Trump ကလည်းChina virus နဲ့ထပ်ထပြီးအော်တဲ့အချိန်မှာကျွန်တော်တို့ Asian တွေကိုတော်တော်လေးတက်ခဲ့လုံလာတာလည်းရှိပါတယ်။အဲ့တော့ကျွန်တော်ခြုံပြောရင်တော့ကျွန်တော်တို့ဒီဘက်ကိုထွက်လာတော့မှပဲငါတို့နိုင်ငံမှာငါတို့လူများစုဖြစ်တဲ့အချိန်မှာကြားလူနည်းစုတည်းဟာဒီဘယ်လိုပဲကံစားကြမှာဆိုတော့ကိုကျင်းစာစီလေးပေါ်လာပါတယ်ကို
။အမေရိကကလူအမျိုးမျိုးနော်နိုင်ငံအမျိုးမျိုးကလူတွေလာပြီးစုနေတာ။အဲ့တော့ဒီလူနည်းစုတွေကိုအမေရိကမှာဘလို့များအကာအကွယ်ပေးထားလဲ။ဘလို့နီလာအနေနဲ့အကာအကွယ်ပေးလဲ။ဘလို့လက်တွေ့ကျင့်သုံးမှုအနေနဲ့အကာအကွယ်ပေးထားလဲခင်ဗျ။
ဒီဗမာပြည်ဆက်အာဏာရှင်အောင်မှနေခဲ့တာပေါ့နော်။နေ့ဆက်ရှစ်လေးလုံးနောက်ပါဆိုပုံများတာပေါ့နော်။ကျွန်တော်ဒီဘက်ကို immigrant အနေနဲ့လာတဲ့လူရှိတယ်လို့ refugee တွေနဲ့လာတဲ့လူရှိတယ်။ရောက်လာတဲ့နဲ့အသက်ကြီးရွယ်ဆိုချက်ချင်းအစိုးရထောက်ပံ့နေသူတို့ခံစားခွင့်ရကြတယ်။ကျွန်တော်ဒီမှာကျွန်တော်တို့ဟိုနီးစပ်နေတဲ့လူကြီးတွေဆိုရင်ဒါကျွန်တော်တို့သိရပါတော့။ပေးထားတယ်။ဟာလာဒီမှာဆိုရင်ဥမာဆိုတော့ကိုယောက်ျားနေမကောင်းလို့ကိုယောက်ျားကိုမိန်းမပြုစုလို့ဆိုပြီးယောက်ျားအတွက်လည်းထောက်ပံ့နေရတယ်လို့မိန်းမလည်းကိုယောက်ျားကိုစောင့်ရှောက်လို့ဆိုပြီးတော့သူကလာတာထက်ရသေးတယ်။တချို့ immigrant တချို့ refugee နဲ့လာတဲ့လူတွေကျွန်တော်အဲ့ဒါမျိုးကြီးကြုံမှုပါတယ်။ဥမာ healthcare နဲ့ပတ်သက်လို့ဆိုတော့ကယ်လီဖိုးနီးယားမှာ healthcare ဆိုလဲဒီလိုဝင်ဝင်နေတဲ့လူဆိုကျွန်တော် healthcare ရတယ်။ဥမာတယ်လီဖုန်းမတက်နိုင်ဘူးဟလားတယ်လီဖုန်းဖို့မတက်နိုင်ဘူးဝင်ဝင်နေတဲ့ဆိုရင်လည်းကျွန်တော်တို့ကသူများပေးသလိုဖုန်းဖို့ပြီးစီရမယ်ပေါ့နော်ဒါတော့ low income ပေါ့ low income အများစုကလည်းပညာတွေမပြည့်စုံတဲ့နိုင်ငံသားအနေနဲ့အသက်ကြီးမှရောက်လာတဲ့လူနည်းစုတွေမှလည်းတော်တော်များတာပေါ့နော်ဆိုတော့အဲ့လိုနည်းမျိုးစုံရှိပါတယ်ပေါ့နော်ဥမာတက္ကသိုလ်ကြီးတွေဆိုတော့လေကျွန်တော်ဘာကလေးတွေပါလို့ဆိုရင်လည်းအမှားဆိုရင်တော်တော်များများတချို့လူနည်းစုတွေကပညာတွေညံ့ညာတယ်ဒီပြင်းမဲလေပေါ့နော်ဥမာ Hispanic လို့အဲ့ဒါဆို Affirmative Action ဆိုရှိတယ်ဒီလိုလူမျိုးတွေကဒီတက်ကတူကိုအနည်းဆုံးဘယ်လောက်လက်ခံသူရဲ့အမှတ်ကောင်းကောင်းမကောင်းကောင်းအဲ့ဒီအခြေတွေကအရေးတွက်ပြအောင်လက်ခံပေးရတယ်အဲ့တော့လူမဲတွေက UC Berkeley လို့ Stanford လို့ဟုတ်လားဟိုဒီ Cal ပေါ့နော် California Tech တွေပေါ့အထူးသဖြင့်တော့ UCLA လို့ Tech တွေမှာတက်ခွင့်ရပါတယ်နော်နောက်ပြီးတော့ကျွန်တော် individual rights တွေလည်းရှိပါတယ်ဆိုတော့နောက်တစ်ခုကဒီမှာကျွန်တော် California မှာ charter state တွေလည်းကျွန်တော်မသိဘူး minority owned business เนาะ minority owned business ဆိုရင်ကျွန်တော်တို့ကအစိုးရပို့ပြီးတော့အခွင့်အရေးပေးတယ်အထောက်အကူပေးတယ်သူဖြင့် women minority women ဆိုပို့ပြီးတော့ပေးတယ်ဆိုတော့နေမျိုးစုံနဲ့ကျွန်တော်တို့ကဟိုစီဝေးရအင်အားနေတဲ့လူတွေလူအရေးအတွက်နေတဲ့လူတွေကိုကာကွယ်ပေးထားတာတွေဒီမှာအများကြီးရှိပါတယ်အဲ့ဒါပတ်သက်ပြီးတော့ကျွန်တော်တစ်ဆက်တည်းပြောလို့တာကျွန်တော်တို့ဒီနိုင်ငံမှာက constitution လို့ခေါ်တာပေါ့လေဒီမှာရွေးချယ်တင်ပြလိုက်တဲ့ဥပဒေပြုအမတ်တွေအထက်လွှတ်တော်အမတ်တွေအောက်လွှတ်တော်အမတ်တွေကသူတို့မဲဆန္ဒနည်းမှာလူပနည်းယောက်ရှိလဲဆိုတော့မူတည်ပြီးတော့သူတို့ကဟိုလူတွေရဲ့စကားကိုနားထောင်တော့ပေါ့နော်
ဟုတ်ကဲ့ဆိုတော့ဟိုမြန်မာနိုင်ငံမှာတော့ဗမာကအများစုပေါ့နော်ဆိုတော့အဲ့ဒီတော့ကအများစုဗမာတွေပေါ်လူနည်းစုတိုင်းရင်းသားတွေကမြင်ရပုံလဲဒါဥညွန်တန်းအနေနဲ့ဘလို့များထင်ထင်ခံစားမိပါလေအခု US မှာရောက်သွားပြီကိုကလူနည်းစုဖြစ်သွားပြီဆိုတော့လူနည်းစုတောင်းလာလဲကိုကကြီးလို့ရတာတဲ့အခါမှာတော့ဥညွန်တန်းအနေနဲ့ဒီဗမာနဲ့တခြားတိုင်းသားတွေရဲ့ဆက်ဆံရေးပေါ်မှာဘလို့များပြန်လဲသုံးသပ်မိပါလေခင်ဗျဟု
တ်ကဲ့ပါကျွန်တော်တို့ကဒီစစ်တပ်ကကျွန်တော်တို့ဖိနှိပ်ချုပ်ချယ်တာအခုကတော့ပေါ်ပေါ်ထွန်းနေပါတော့တတ်တာဖြတ်တာမီးရှို့တာကောင်းဖြတ်တာလယ်လိတာတွေကတော့ကျွန်တော်တို့အခုခေတ်မှာကောင်းကောင်းမြင်ရတယ်။တကယ်ကအရင်တည်းကလည်းတိုင်းရင်းသားတွေကိုစစ်တပ်ကအဲ့လိုလုပ်နေတာပဲ။ကရင်ရွာတွေမိရှူတာတို့လူတွေကိုတတ်တာတို့ကလေးတွေကိုအပေါ်ပစ်တင်ပြီးဘဲအောက်ကဘဲနဲ့ထောက်တာတို့ဆိုတော့ကျွန်တော်တို့ချက်လက်တွေရှိတာပဲ ပြောနေတာကတော့အရင်ကတည်းကလှုပ်လာတာအခုကတော့အဲ့ဒီလိုလှုပ်ထားတဲ့အတွက်မြန်မာတိုင်းသားတွေမြန်မာတွေပေါ်မှာတော်တော်လေးကိုခုနကျွန်တော်ပြောသလိုပေါ့နော်တော်လေးကိုအထင်လွဲနေတာရှိပါတယ်ဒါမြန်မာတွေရဲ့လူဝင်စာနာမဟုတ်ပါဘူးဒါစစ်အာဏာရှင်စနစ်ဆိုရဲ့တရုတ်တကံနေပါပဲအဲ့တော့ကျွန်တော်ဟိုမှာနေတော့ကတိုင်းသားတွေခံစားချက်ကိုကျွန်တော်တိတ်တိမထားမြင်တယောက်လာတော့မှကျွန်တော်တော်တော်တတိထားမြင်တော်တော ကျွန်တော်တို့ကဒစ်စကရိမ်နေတူပါတယ်ကျွန်တော်တို့ကဒစ်ခရီမီနေတူပါတယ်လို့ကျွန်တော်တပြေးပြေးနဲ့မြင်လာတယ်เนาะနောက်ပြီးတော့ကျွန်တော်ကျောင်းသားဘဝကရန်ကုန်မှာရန်ကုန်ကမြို့တွေကနေကျွန်တော်ရန်ကုန်မှာအစီတူတွေကျွန်တော်ပြန်တော့ကားတစ်စီးပေါ့နော်တက်ဆန်းလို့ကားတစ်စီးမှာလူတွေကအများကြီးပဲအေးလက်ထဲလောက်မှာလေမြန်းနောက်တက်လာတယ်အာမြန်မာမျိုးတိမြန်ကလာကောင်းလေးတယောက်ပေါ့နော်လူငယ်လေးတယောက်အပေါ ော့ပြောချင်တာကကိုယ့်လူမျိုးကိုချစ်လို့ရပါတယ်ကိုယ့်လူမျိုးကိုစောင့်ရှောက်လို့ရပါတယ်ကိုယ့်လူမျိုးချင်းချင်းပြန်ပြီးတော့လက်ထပ်ဖို့လည်းကျွန်တော်စူးစမ်းလို့ရပါတယ်ဒါပေမဲ့တခြားလူတယောက်ရဲ့အခွင့်အရေးကိုကျွန်တော်တို့လေးစားရမယ်ကျွန်တော်နိုင်ငံမှာဒီလူတွေရဲ့အခွင့်အရေးဒီလူတွေဟိုကာကွယ်ပေးထားတာလည်းရှိကိုရှိရမယ
်ဟုတ်ကဲ့ဆိုတော့နောက်ဆုံးမင်းကလေးပေါ့နော်ဦးညွန့်တိုင်းလူမျိုးပေါင်းစုံကဖွဲ့ခြားဆက်ဆံတယ်လို့မမြင်ပေမဲ့ဒန်းတူခံစားနိုင်တဲ့နိုင်ငံရေးနဲ့ယဉ်ကျေးမှုပတ်ဝန်းကျင်ချက်ကိုထူထောင်မယ်ဆိုရင်ဘာတွေကိုအဓိကလုပ်ဖို့လိုမယ်လို့ဦးညွန့်တိုင်းအကြံပေးချင်ပါလေခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်နိုင်ငံတဲ့နိုင်ငံကတော့အဓိကတော့ constitution မှာကိုရေးconstitution မှာပဲเนาะတဲ့ပြည်သူတရားလုံးကလက်ခံလာတယ်ပြည်သူအများစုကစံနှုန်းနဲ့တည်ပြုရတဲ့ဒီ constitution ကျွန်တော်တခုလိုတယ်အဲ့ constitution မှာလည်းကျွန်တော်အဲ့ပြည်နယ်တွေရဲ့ကျွန်တော်တို့ဒီကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုကျွန်တော်တို့အတိအမှတ်ပြုတယ်လူမျိုးတွေအားလုံးကတာဝန်ညီမျှနဲ့เนาะတယောက်နဲ့တယောက်တာဝန်ညီမျှနဲ့ဟိုရှင်တန်ပေါက်ဖွားလို့ရမယ်เนาะဖွဲ့စည်းပုံအခြေခံဥပဒေတခုလိုပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်မှာလည်းဒီလူတယောက်ချင်းစီရဲ့ခံစားခွင့်တွေရကပြပိုင်ခွင့်တွေကိုကာကွယ်ပေးရမှာဖြစ်တယ်လို့ကျွန်တော်တနိုင်ငံလုံးရဲ့ဒီလွတ်လပ်မှုကိုလည်းကာကွယ်ပေးထားမှာဖြစ်ပါတယ်ပေါ့နော်ကျွန်တော်ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေဒီခွတ်ထွက်ရေးတွေတော့မတူဘူးလို့ကျွန်တော်နားလည်ပါတယ်ပေါ့နော်အဲ့လိုပြောတဲ့အချိန်မှာဗမာပြည်ကြီးအစိတ်စိတ်မှောင်မှောင်ကွဲသွားတာမျိုးတော့လေကျွန်တော်တို့ဟိုအဆင်ပြေလိမ့်မယ်လို့ကျွန်တော်တို့မထင်ဘူးအဲ့တော့ကျွန်တော်တို့ကခွတ်ထွက်ဖို့တဲ့ဒီလိုစုစုစည်းစည်းညီညီညွတ်ညွတ်နဲ့ตายาเมียดันหนูญีเมียเลยวะเนาะลูกเดียวชิ้นนี้เนี่ยคุณอยู่แล้วกากวยเนี่ยควยซี้กုံฉีกันอุบิอยู่เราคอนสติทิวชั่นเรายีซวยอธิบุญหน่อยอ่ะมั้ยไอ้คอนสติทิวชั่นอ่ะปอบออกละอซูยาไอ้คอนสติทิวชั่นอ่ะปัดทันเนี่ยดิอะคาวเตอร์พอหน่อยอ่ะมั้ยอะไรอารมณ์เนี่ยอาซีก็တော့สิทธิ์อนาชินดีสนิทซูเนี่ยดีสิทธิ์อนาชินหลูยุ่งมาเลยเรายีต้องเมกันนี่တော့เป็ดๆตาๆแผ่ชาနိုင်หมดรู้บาเลยอะไรอย่างเราอารมณ์อ่ะไอ้หูဝင်အားထည့်ပြီးတော့စစ်အာဏာရှင်ကိုအမြင့်ဖြတ်ဖို့နဲ့ဒီပြည်တော်ဖယ်ရယ်ပြည်တော်စုကြီးပေါ်ပေါက်လာဖို့ကျွန်တော်တို့ခြေလှမ်းတွေစပြီးတော့လှမ်းနိုင်အောင်ကွန်စတီကျူနီဆွဲနိုင်အောင် NUG တို့တိုင်းနာကောင်းဆောင်နေရတယ်ပြက်ပြက်သားသားလုပ်ဖို့လိုပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးကျွန်းသားရေ
ဟုတ်ကဲ့ပါခင်ဗျာအခုကျွန်တော်လည်းအခုလိုပြောခွင့်ရတော့တယ်ဂုဏ်လေးယူပါတယ်အခုတို့ VW နဲ့အခုတင်ပါတော့ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ခင်ဗျာအခုသူနေပါတဲ့ပုံကတော့ဦးကျွန်းသားဖြစ်ပါတယ်သူဟာမြန်မာအမေရိကန်ဒီမိုကရေစီဘာဟန်ဘေးအဖွဲ့ရဲ့ဘုတ်အဖွဲ့ဥက္ကဋ္ဌလည်းဖြစ်တယ်လို့ဟဲ့မြန်မာအဖွဲ့တူတော်လည်းဖြစ်ပါတယ်ကျွန်တော်တပောင်သားမှာ
ဦးတင်မောင်သားအပစင်တင်ပြတဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ VO ရဲ့တနင်္ဂနွေနေ့မနက်ပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ပတ်အတန်လွင့်စီစဉ်တွေကို line meter 25 kHz 1113ည line meter 40 kHz 4013ည line meter 58 kHz 5805တို့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့ အာရှနိုင်ငံ၏လေယာစီးပွားသတင်းများနဲ့ဥရုယာဒီနှင့်အနာဂတ်ကမ္ဘာစတဲ့ဘတ်စင်ကဏ္ဍတွေကိုဇက်တိုက်ထုံးလွှင့်အောင်မှာဖြစ်တဲ့အတွက်ဆက်လက်ကြီးစုဆောင်ရွက်နာတာဆင်နိုင်ပါတယ်အခုပထမဆုံးအနေနဲ့ကတော့အာရှနိုင်ငံ၏အစီအစဉ်ကိုတင်ဆက်ပါမယ်တိတိပတ်မှာတော့မြန်မာအရေးအာဆီယံနဲ့ကုလသမဂ္ဂကပြောဆိုချက်တွေဒါပြင် Indo-Pacific data အခြေခံရေဒါပူဂျိုချီဂျွန်အကွီလီနိုကစင်ကာပူမှာပြောဆိုခဲ့ပါတယ်ဒါအပြင်ကိုရီးယားကျွန်းဆက်ဒေတာလုံခြုံရေးဆိုင်ရာတင်းမာမှုတွေကိုတိတိပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ကတင်ပြထားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေဟာစိုးရိမ်ရလောက်တဲ့အခြေအနေအထိဖြစ်ပေါ်နေပြီးဆွေးနွေးဖြည့်ရှင်းနိုင်မဲ့အလားအလာမမြင်ဘူးလို့
With both sides intent on prevailing by force, there is no
ဆက်ချောင်းရဲ့နေကြာတာပရင်းနေတုံးကပြောဆိုခဲ့ပါတယ်။စစ်တပ်ရဲ့ဖိနှိပ်မှုတွေကိုခုခံတိုက်ခိုက်တဲ့တိုက်ပွဲတွေကြကြပြန့်ပြန့်ဖြစ်ပေါ်နေပြီး အကြမ်းဖက်မှုတွေဟာစိုးရိမ်ရလောက်တဲ့အနေအထားမှာရှိနေတယ်လို့လဲသူကပြောဆိုခဲ့ပါတယ်စစ်တပ်ဟာအာဏာတည်မြဲရေးအတွက်အင်အားသုံးပြီးဘုံကျဲတိုက်ခိုက်တာတွေအရတားတွေရဲ့အိုးအိမ်တွေအပါအဝင်အခြေခံအဆောက်အဦးတွေကိုမိရှို့ဖျက်ဆီးတာတွေစိုးဝါးပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်တာတွေကိုကျူးလွန်နေတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကညီလာခံမှာအစီရင်ခံခဲ့ပါတယ်ပြင်းထန်တဲ့တိုက်ပွဲ
ဲလာပါတယ်မြန်မာနိုင်ငံမှာလူပေါင်း 19.6 တန်းဟာအခုအခါလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာကပြောဆိုခဲ့ပါတယ်တချိန်တည်းမှာပဲအာဆီယံအလက်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံရဲ့သမရဒိုဂိုဝီဒိုဒိုနဲ့အစိုးရတာဝန်ရှိသူတွေဟာစင်ကာပူနိုင်ငံကိုမတ်လ16ရက်နေ့ကြာသပတေးနေ့မှာရောက်ရှိသွားပြီးစင်ကာပူဝန်ကြီးချုပ်လီရှောင်လွန်းနဲ့နှစ်နိုင်ငံကိစ္စတွေအပြင်ဒေတာတွင်ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်မြန်မာအရေးအတွက်စင်ကာပူအနေနဲ့အာဆီယံနဲ့ကုလသမဂ္ဂတို့နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ဝန်ကြီးချုပ်လီရှောင်လွန်းကပြောဆိုခဲ့ပါတယ
် On Myanmar we regret we both regret
မြန်မာအရေးအာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထဲဖွင့်နိုင်ခြင်းမရှိတဲ့အပေါ်ကောင်းဆောင်နှစ်ဦးစလုံးအနေနဲ့စိတ်မကောင်းဖြစ်ရပါတယ်ဒီသဘောတူညီချက်5ရက်ကိုအပြည့်အဝအကောင့်ထဲပေါ်လာတဲ့အထိတွန်းအားပေးသွားဖို့ကိုစင်ကာပူအနေနဲ့အင်ဒိုနီးရှားအာဆီယံတို့အပြင်ကုလသမဂ္ဂနဲ့ပါဆက်လက်ပူးတွဲလှုပ်ဆောင်သွားမှာဖြစ်ပါတယ
်မြန်မာအရေးအာဆီယံသဘောတူညီချက်5ရက်ပေါ်ဆောင်ဖို့တိုက်တွန်းမယ်လို့အင်ဒိုနီးရှားမလေးရှားနဲ့စင်ကာပူနိုင်ငံတွေကပြောဆိုနေပေမဲ့လည်းမြန်မာနိုင်ငံမှာဆွေးနွေးဖြည့်ရှင်းနိုင်မဲ့အလားအလာမတွေ့ရဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတော့ပြောဆိုထားပါတယ်အခုလိုအချိန်မှာပဲတရုတ်နဲ့မြောက်ကိုရီးယားတို့ရဲ့ထိန်းချုပ်မှုတွေမြင့်တက်လာနေပြီးဒေတာတွင်တင်းမာမှုတွေရှိနေချိန်မှာပဲအနိုင်ကျင့်ပူကြောင်မှုတွေကိုစန့်ကျင်တဲ့ဒေတာတွင်အင်အားစုတွေကိုကူညီသွားမှာဖြစ်ပြီးအင်ဒိုပစိဖိတ်ဒေတာရဲ့လွတ်လပ်ခွင့်ကိုအမေရိကန်အနေနဲ့ကာကွယ်သွားမယ်လို့အမေရိကန်စစ်တပ်ရဲ့အင်ဒိုပစိဖိတ်ဒေတာစစ်ဌာနချုပ်အကြီးအကဲရီတာဘူဂျုံဂျွန်အကွီလီနိုကစင်ကာပူနိုင်ငံကမဟာဗျူဟာလေ့လာရေးဌာနမှာပြုလုပ်တဲ့သူ့ရဲ့ပညာပေးဆွေးနွေးကမ်းမှာပြောဆိုခဲ့ပါတယ
် We do not seek to contain the People's Republic of China.
Indo-Pacific ဒေသအတွင်း American အနေနဲ့ပြည်ပခဖြစ်အောင်ဖန်တီးနေတာမဟုတ်တလို့တရုတ်ကိုထိန်းချုပ်ဖို့လုပ်နေတာလည်းမဟုတ်ပါဘူ
းတောင်တရုတ်ပင်လယ်ပြင်အငင်းပွားမှုကြောင့်အာဆီယံဒေသတွင်းမှာလည်းတရုတ်နဲ့တင်းမာမှုတွေရှိလာနေချိန်မှာပဲအမေရိကန်ဟာလည်းမဟာမိတ်နိုင်ငံအနေနဲ့စစ်ရေးအယပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာခဲ့ပါတယ်။မကြသေးမီကပဲဖိလစ်ပိုင်မှာအမေရိကန်ရေတပ်စခန်းတွေတိုးချဲ့ခဲ့ပါတယ်။အချိန်ထဲမှာပဲမတ်လ14ရက်နေ့ကတောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစစ်ရေးလေ့ကျင့်တဲ့အပေါ်တရုတ်ကတော့လွန်စွာမှစိုးရိမ်မိတယ်လို့ပြောဆိုခဲ့ပါတယ်။အဲ့ဒီလိုအချိန်နေမှာပဲကြာသပတေးနေ့တုန်းကတော့မြောက်ကိုရီးယားကနောက်ထပ်တိုက်ချင်းပြစ်ပေတိမစ်ဆိုင်ဒုံးလက်နက်တစ်ခုကိုစမ်းသပ်ပစ်ခတ်ခဲ့ပါတယ်။ဒီတာဝေးပစ်ဒုံးဟာမိုင်600ကျော်ခရီးကိုအမြင့်မိုင်3800ကျော်ကနေပြန်တန်းသွားခဲ့တယ်လို့ဂျပန်တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။အခုလိုမြောက်ကိုရီးယားရဲ့တိုက်ချင်းပစ်ဒုံးပြန်ပစ်ခတ်စမ်းသပ်မှုဟာတောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစီးရေးလေ့ကျင့်မှုနဲ့တိုက်ဆိုင်နေတယ်လို့ တောင်ကိုရီးယားသမ္မတယွန်ဆုယိုဟာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံဖို့တိုကျိုမြို့တော်ကိုမသွားမီနာယီပိုင်းအလိုမှာပြစ်ခတ်ခဲ့တာဖြစ်ပါတယ်။ဒီပြစ်ခတ်မှုကိုတောင်ကိုရီးယားကရောဂျပန်နိုင်ငံတို့ကပါကန့်ကွက်ရှုံချခဲ့ပါတယ်။မြောက်ကိုရီးယားကတော့တောင်ကိုရီးယားနဲ့အမေရိကန်ရဲ့ပူးတွဲစည်းရေးလေ့ကျင့်မှုဟာအန္တရာယ်ရှိတဲ့ရန်စမှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့မတ်လ13ရက်နေ့တုန်းကတော့တောင်ကိုရီးယားဆိုးမြို့တော်ဝင်ဟိုစီဟွန်းကမြောက်ကိုရီးယားရဲ့ရန်ကိုကာကွယ်ဖို့တောင်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တိစောက်တင်တယ်လို့ပြောဆိုခဲ့ပါတယ်။အခုလိုတင်းမာမှုတွေရှိနေချိန်မှာပဲဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တောင်ကိုရီးယားသမ္မတယွန်ဆုကယိုတို့ရဲ့ဂျာတာပဒင်းတွေတွေ့ဆုံမှုအတွင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့သဘောတူညီချက်တွေရရှိခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ဆက်လက်ပြီးတော့လေယာစီဝါသတင်းများအစီအစဉ်ကိုတင်ပြပါအောင်မယ်။မြန်မာနိုင်ငံမှာပြည်တွင်းရာဘာနဲ့ပတ်သက်တဲ့ကုန်ကျောထုတ်လုပ်မှုနည်းပါးလာတာကြောင့်ပြည်ပရာဘာတင်ပို့မှုများပြားပြီးဈေးကောင်းလည်းရရှိနေပါတယ်။ဒါအပြင်တပတ်အတွင်းလျှာထွက်ကုန်သီးနှံဈေးအတက်အကျသတင်းတွေကိုစူးစိပြီး Farmer Time Media ကတင်ဆက်ပေးထားပါတယ
်။မင်္ဂလာပါ။လျှာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လျှာစိတ်ပျော်ရွှင်ချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုအုပ်ကာနဲ့တူကျွန်မနန်းလောင်လန်းတို့ကတင်ဆက်ပေးသွားပါမယ်ရှင်
။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေထဲမှာမက်ပဲနဲ့ပဲစင်းကုံဈေးနှုန်းတွေပြန်မြင့်တက်လာတဲ့သတင်းနဲ့ဆက်ကြပါမယ်။အခုမတ်လဒုတိယပတ်ထဲမှာမက်ပဲနဲ့ပဲစင်းကုံဈေးနှုန်းတွေပြန်လည်မြင့်တက်လာတယ်လို့ကုန်သည်တွေကပြောပါတယ်။မက်ပဲပိတ်တာ20ဝန်းတိတ်ကို9,900ကျပ်အထိဈေးနှုန်းကျဆင်းသွားရကနေလက်ရှိမှာ6,400ဝန်းကျင်အထိဈေးပြန်တက်လာတာပါ။ပဲစင်းကုံဆိုရင်လည်း6,500ကျပ်အထိကျသွားရကနေပိတ်တာ20ဝန်းတိတ်ကိုကျပ်9,000ကျော်အထိဈေးနှုန်းပြန်မြင့်တက်လာတာဖြစ်ပါတယ်။အခုနှစ်မှာမက်ပဲနဲ့ပဲစင်းကုံကအထွတ်နှုန်းရောကျသွားသလိုမြန်မာပဲတွေကိုအဓိကဝယ်ယူနေတဲ့အိန္ဒိယနိုင်ငံမှာလည်းပဲလက်ကျန်နေပါခဲ့တာကြောင့်ဈေးကမြင့်တက်နေတာလို့အွန်လိုင်းကုန်စည်တိုင်းဥက္ကဋ္ဌဦးအောင်မိုးကပြောပါတယ်
။မြန်မာရောဘာပြပတင်မှု62ရာခိုင်နှုန်းထိရှိနေပါတယ်။ပြည်ရင်းကထွက်ရှိတဲ့ရောဘာကိုပြပတင်မမှုအနေနဲ့62ရာခိုင်နှုန်းထိရှိနေတယ်လို့မြန်မာနိုင်ငံရောဘာစိုက်ပျိုးထုတ်လုပ်တင်မရောင်းချသူများအသင်းကပြောပါရယ်လက်ရှိမှာရောဘာပြည်ရင်းသုံးဆဲမှုကတော့8ရာခိုင်နှုန်းသာရှိပါရယ်ပြည်ရင်းထွက်ရှိမှုနှုန်းရဲ့85ရာခိုင်နှုန်းကိုတရုတ်နိုင်ငံကိုအဓိကတင်မနေရပြီး19ရာခိုင်နှုန်းကိုတော့တောင်ကိုရီးယားအိန္ဒိယမလေးရှားအင်ဒိုနီးရှားစင်ကာပူနဲ့ဂျပန်နိုင်ငံတွေကိုတင်ပို့နေတာဖြစ်ပါရယ်ပြည်တွင်းမှာရောဘာနဲ့ပတ်သက်တဲ့ကုန်ကျော်ထုတ်လုပ်ငန်းနှဲပါတဲ့အတွက်ပြည်တွင်းအသုံးပြုမှုနှဲပါတာဖြစ်တယ်လို့ရောဘာစိုက်ပျိုးထုတ်လုပ်တင်မရောင်းချနေတဲ့လုပ်ငန်းရှင်တဦးကပြောပါရတယ်။2022ခုနှစ်ဧပြီလကနေ2023ခုနှစ်ဖေဖော်ဝါရီလအထိပြည်ပကိုရောဘာတန်ချိန်ပေါင်း2သိန်းကျော်တင်မထားပြီး2022 2023ဘဏ္ဍာနှစ်ကုန်အထိတန်ချိန်3သိန်းခန့်တင်မနိုင်ဖို့မျှော်မှန်းထားကြပါရတယ်။ကမ္ဘာရောဘာဈေးနှုန်းမြင့်တက်နေတာကြောင့်ပြည်ရင်းရောဘာဈေးနှုန်းတွေလည်းမြင့်တက်နေပါတယ်။လက်ရှိပြည်ရင်းဈေးကွက်မှာရောဘာတစ်ပောင်ကို1350ကျပ်ကနေ1400ကျပ်ထိဈေးရရှိနေပြီးနိုင်ငံတကာဈေးကွက်မှာတော့ရောဘာတစ်တန်းကိုအမေရိကန်ဒေါ်လာ1900ဝန်းကျင်ထိရရှိနေပါတယ်။ရောဘာတွေဈေးကောင်းရတဲ့အခုလိုရာသီမှာရောဘာအများဆုံးထွက်ရှိတဲ့မွန်ပြည်နယ်နဲ့တနင်္လာရီတိုင်းတို့ကနေရအများစုမှာနေမြေမတည်ငြိမ်မှုတွေကြောင့်ရောဘာစိုက်ပျိုးထုတ်လုပ်မှုကိုရပ်နားလိုက်ရတာကြောင့်စိုက်ပျိုးသူတွေအနေနဲ့နစ်နာမှုတွေရှိနေပါတယ်။
လာမယ့်ဘဏ္ဍာနှစ်မှာပြည်ပကိုနှမ်းတန်ချိန်2သိန်းကျော်တင်ပို့နိုင်မှုပြင်ဆင်နေပါတယ်။လာမယ့်ဘဏ္ဍာနှစ်မှာပြည်ပကိုနှမ်းတန်ချိန်2သိန်းကျော်တင်ပို့ရောင်းချနိုင်မှုရည်မှန်းထားတယ်လို့စီးပွားရေးနဲ့ကူးသက်ရောင်းဝယ်ရေးဝန်ကြီးဌာနကပြောပါတယ်။ပြည်ပဈေးကွက်ကိုပြည်တွင်းကထွက်ရှိတဲ့နှမ်းမျိုးစားတွေကနှမ်းစမုံနှက်ကိုသာအဓိကတင်ပို့ခွင့်ရပြီးဓာတုတက်ကျွင်းပိုးသက်ဈေးမပါရှိကြောင်းစစ်ဆေးချက်လက်မှတ်ရရှိထားတဲ့နှမ်းနှက်ကဝယ်လိုအပ်ပိုကောင်းတယ်လို့ကုန်သည်တွေကဆိုပါတယ်။လက်ရှိမှာဓာတုတက်ကျွင်းပိုးသက်ဈေးမပါရှိကြောင်းစစ်ဆေးချက်လက်မှတ်ရရှိထားတဲ့နှမ်းစမုံနှက်က45ပိတ်တဝင်တအိတ်ကို2,900ကျပ်အထိဈေးနှုန်းရရှိနေပြီးလက်မှတ်မရရှိထားတဲ့နှမ်းနှက်ကတော့45ပိတ်တဝင်တအိတ်ကို2,400နဲ့2,500ကျပ်ဈေးမှပဲတည်ငြိမ်နေပါတယ်။လက်ရှိမှာမြန်မာနှမ်းကိုတရုတ်နိုင်ငံကအများဆုံးဝယ်ယူနေပြီးတောင်ကိုရီးယား၊စင်ကာပူ၊ထိုင်း၊ဂျပန်၊ဗီယက်နမ်၊ဘူဂေးရီးယား၊ဖိလစ်ပိုင်၊နယ်သာလန်၊မလေးရှားစတဲ့နိုင်ငံတွေကိုလည်းတင်ပို့နေတာပါ။
အခုဆက်ပြီးမတ်လ10ရက်နေ့ကနေမတ်လ14ရက်နေ့ထိဈေးကွက်အတွင်းမှာအတက်အကျနေမည်ဖြစ်သွားတဲ့လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးရှင်ပါတယ်။ရန်ကုန်ဝါရဲဈေးကွက်မှာတော့အယောင်းဝယ်ကလည်းအင်းနေပြီးဈေးကွက်လည်းအဝင်ပုံမှန်ရှိနေပေမဲ့ပြည်ပတင်မိုးတဲ့ဆန်ချန်းတွေကအနည်းငယ်ပြင်းပြတက်လာပါတယ်။ ဘူဘငါသတ်မှတ်ထားတဲ့65 35ရာခိုင်နှုန်းကြောင့်နစ်နာမှုတွေရှိနေလို့စံတင်ပေါ်မှုကိုစောင့်ကြည့်နေပြီးလက်ကျန်တွေကတင်ပို့နေတာဖြစ်လို့ပြီးခဲ့တဲ့အပတ်ကအထိစံစည်းတွေကအေးနေခဲ့တာပါပြည်တွင်းမှာလက်ကျန်ဆန်ညှော်နေနေပြီးဝယ်လိုအပ်ကောင်းနေတာဖြစ်လို့စံစည်းကအထပ်ပြီးတက်နိုင်အောင်မယ်လို့ကုန်သည်တွေကတုံ့ပြန်ကြပါတယ်ရန်ကုန်ဝါရဲသီကွက်မှာအမထဆန်ကတိတ်ကို9200ကနေ9300ပေါင်းသိရှိပြီးတိတ်ကို2500ချက်အမထ25မတန်ကတော့တိတ်ကို9200ကနေ9300ပေါင်းသိရှိပြီးတိတ်ကို1000ချက်ရ60ဆန်ကတော့တိတ်ကို9600ကနေ9800ပေါင်းသိရှိနေပြီးတိတ်ကို1000ချက်အတီးတီးဈေးမြင့်တက်လာပါတယ
်ကလပ်ပဲသီကတော့ဇက်တိုက်ဈေးမြင့်တက်နေပါတယ်ဈေးကွက်ထဲအသက်တွေဝင်နေပေမဲ့ရောင်းဝယ်ကောင်းပြီးဈေးမြင့်တက်နေတာလို့သိရပါတယ်တချို့နယ်ဈေးကွက်တွေမှာတော့ယခုတက်ပို့ပြီးဈေးဆောင်လှောင်ထားတာတွေလည်းရှိနေတယ်လို့သိရပါဗျ။ကလပ်ဘဲကလက်ကျန်ညှော်နေပြီးအထွက်နှုံးနေလို့ဈေးကောင်းရရှိနေတဲ့အပြင်တက်ရိတ်ခါအဖြစ်ကြိုတင်ဝယ်ယူတူလှောင်ထားတာတွေကြောင့်လက်ရှိပေါက်ဈေးနှုန်းထက်ညှော်နေမှာမဟုတ်ဘူးလို့ကုန်တယ်တွေကဆိုပါတယ်။ရန်ကုန်ဈေးကွက်မှာကလပ်ဘဲလုံးဖြူကတပိတ္တာကို3500ကနေ3590ပေါက်ဈေးရှိပြီးတပိတ္တာကို185ကျပ်ဈေးတက်လာပါဗျ။ကလပဲလုံးဖြူကြီးကတော့တပိတ္တာကို3415ကနေ3500ပေါက်သေးရှိပြီးတပိတ္တာကို115ကျပ်ဈေးတက်လာပါတယ်။မန္တလေးဈေးကွက်မှာတော့ကလပဲ V2 ကတအိတ်ကို2100ကနေ2300ပေါက်သေးရှိပြီးတအိတ်ကို9000ကျပ်။ကလပဲ929ကတအိတ်ကို39800ကနေ39800ပေါက်သေးရှိပြီးတအိတ်ကို12000ကျပ်။ကလပဲထိုင်ဝမ်ကတော့တအိတ်ကို39500ပေါက်သေးရှိပြီး1000ကျပ်အတီးတီးဈေးတက်လာပါတယ်။
ကျွတ်တုံဖြူရှမ်းဈေးကတော့ဈေးကွက်ထဲမှာကျဆင်းနေပြီးကျွတ်တုံဖြူကျူးကုတ်ဈေးကတော့အမြင့်တက်လာပါတယ်။ဈေးကွက်ထဲကိုရှမ်းကျွတ်တုံဖြူရောဗမာကျွတ်တုံဖြူပါအစ်စ်တွေဝင်ရောက်နေပြီဖြစ်လို့ဈေးကဆက်တိုက်ကျဆင်းနေတာဖြစ်ပါတယ်။ကျွတ်တုံဖြူကျူးကုတ်ကတော့ဈေးကွက်ထဲအဝင်နေပြီးအဝယ်တွက်နေတယ်လို့သိရပါတယ်။ဈေးထပ်ပြီးတက်နိုင်ခြေရှိတယ်လို့လည်းကုန်သည်တွေကဆိုပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာရှမ်းကျွတ်တုံဖြူအောင်မန်းကတပိတ္တာကို3200ကနေ4000ပေါက်သေးရှိပြီးတပိတ္တာကို200ခန့်ဈေးကျဆင်းသွားပါတယ်။ကျူကုတ်ကတော့တပိတ္တာကို4000ကနေ4050ပေါင်းသိရှိပြီးတပိတ္တာကို400ကျပ်ဈေးမြင့်တက်လာပါတယ်။အခုပြောပြသွားတဲ့သီးနှံဈေးနှုန်းတွေကအချိန်နဲ့အမျှပြောင်းလဲမှုတွေရှိနေပါတယ
်။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ခဲ့တာဖြစ်ပါတယ် Farmer Time Media အဖွဲ့ကတင်ပြထားတာပါ။ဆက်လက်ပြီးတော့နားလောင်တင်ပြထားတဲ့ဥရူယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။မေကောင်မြစ်ထဲမှာရှားပါလာတဲ့ ARD လက်ပိုင်းတွေဟာမြစ်အထက်ပိုင်းကရေလောင်တမန်တွေတရားမဝင်ငါးဖမ်းလုပ်ငန်းတွေနဲ့ပလတ်စတစ်အမိုက်တွေကြောင့်မျိုးတုံးပျောက်ကွယ်လို့ဖြစ်လာနေပါတယ်။ကြန့်ရှိနေသေးတဲ့လက်ပိုင်း80ရာခိုင်နှုန်းကလည်းမျိုးပေါ်ပေါ်နိုင်တော့တဲ့အရွယ်ကိုရောက်ရှိသွားပါပြီ။တဘာဝပတ်ဝန်းကျင်အဖွဲ့တွေနဲ့ကမ္ဘောဒီးယားအစိုးရရဲ့ ARD လက်ပိုင်းထိန်းသိမ်းရေးကြိုးပမ်းချက်တွေကိုဥရူယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာဒီတစ်ပတ်နားလောင်ကတင်ပြထားပါတယ်။
ညည်ရီထဲတောင်းလိုက်ချရတဲ့တငါသေးသုံးငါဖန်ပိုက်တွေနဲ့ညှိပြီးတော့လပိုင်အကောင်ရင်တော်တော်များများအသက်ဆုံးရှုံးနေကြရတဲ့အတွက်ကမ္ဘောဒီးယားအစိုးရကမဲခေါင်မြစ်အတွင်းငါဖန်လုပ်ငန်းတွေအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေလက်တလုံးချမှတ်လိုက်ပါတယ်။ဒါပေမဲ့လည်းပဏာရေးအရာအားနည်းတဲ့ကမ္ဘောဒီးယားနိုင်ငံမှာမဲခေါင်မြစ်ကြောင်းတစ်လျှောက်တရားဥပဒေစိုးမိုးရေးထိရောက်စွာဆောင်ရွက်နိုင်ဖို့တော့မလွယ်သေးပါဘူး
။တွန်တွန်ချင်းငါဟိုက်စလပ်နကဒေါ်စာဘတ်လမင်းနေစားနေဟာ
ကျွန်တော်တို့ကင်းလဲတဲ့အချိန်ဆိုရင်အခွင့်ကောင်းစောင့်နေတဲ့ငါးဖန်းသမားတွေကငြိမ်နေတတ်ပါတယ်ကျွန်တော်တို့စားတောက်တဲ့အချိန်ညဘက်ကင်းမလဲနိုင်တဲ့အချိန်ဆိုရင်မြစ်ထဲကထွက်လာပြီးငါးတွေဖမ်းတော့တာပါပဲဗျာတရားမဝင်ငါးဖန်းသမားတွေကကျွန်တော်တို့ရဲ့အရေးတည်လို့ပါပဲခြေလမ်းတိုင်းကိုတိနေကြပါတယ
်မြစ်ထဲကငါးဖန်းပိုက်တွေထဲငါးအမျိုးမျိုးဝင်တိုးတက်တဲ့အတွက်လပိုင်လေးတွေလည်းတီနီးတွေနဲ့တိတ်ဆုံနေရတယ်လို့တဘာဝပဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးသမားတွေကပြောပါတယ်ကမ္ဘောဒီးယားနိုင်ငံထဲမှာစီးဆင်းနေတဲ့မဲခေါင်မြစ်တစ်လျှောက်ကင်းလက်ဆောင်ကျင်နေကြတဲ့မြစ်ဆောင်တပ်ဖွဲ့ဝင်80ရှိပေမဲ့လည်းငါဖန်ကိုင်းတွေရဲ့ချိန်ချောင်းမှုတွေကလည်းရှိနေပါသေးတယ်။မြစ်ကြောင်ကင်းလက်တပ်ဖွဲ့ဝင်တွေမှာလည်းရှားတဲ့လဆာနဲ့မိသားစုစားဝတ်နေရေးမလုံလောက်တာကြောင့်အပေါ်ဝင်ငွေရအောင်အခြားအလုပ်တွေရှားလုပ်နေရတဲ့အတွက်လည်းမြစ်ထဲအပြည့်အဝကင်းမလဲနိုင်ကြပါဘူး။ကမ္ဘောဒီးယား WWF ညွှန်ကြားရေးမှူးရှန်တီကအခုလိုပြောပါတယ
်။ More resource mobilization in order to sustain it.Success for the dolphin.
လပိုင်ထိန်သိမ်းစောက်ချောက်ရေးလုပ်ကိုင်တဲ့နေရာမှာရင်းမြစ်တွေအတော်လိုအပ်ပါတယ်။လပိုင်ထိန်သိမ်းစောက်ချောက်ရေးလုပ်ငန်းတွေအောင်မြင်မှုရအောင်ဒေသခံတွေအတွက်အခြားအသက်မွေးမွေးကြောင်းလုပ်ငန်းတွေလည်းဖန်တီးပေးရမှာပါ
။နှုတ်တိုက်သတ္တဝါတွေဖြစ်ကြတဲ့ ARD လပိုင်တွေဟာမြန်မာနိုင်ငံ ARD မြစ်၊အင်ဒိုနီးရှားနိုင်ငံဘော်နီယိုဒေသ၊မဟာကမ်းမြစ်နဲ့မဲခေါင်မြစ်တွေမှာနေထိုင်ကျက်စားကြပါတယ်။ အခုတော့မျိုးရုံပြက်ကွယ်မဲ့အနေရရှိတဲ့လပိုင်တွေလည်းတဖြည်းဖြည်းနဲ့အကောင်းကြီးကျဆင်းလာနေပါပြီ။လက်ရှိလပိုင်တွေထဲက80ရာခိုင်နှုန်းမှာလည်းအသက်အရွယ်ကြီးနေကြပဲဖြစ်တဲ့အတွက်မျိုးမပွားနိုင်တော့ပါဘူး။မနစ်တုံးကပဲမဲကောင်မြစ်ထဲလပိုင်ဆက်သက်ကောင်တေဆုံခဲ့ရပြီးတော့ပြီးခဲ့တဲ့ဒီဇင်ဘာလထဲမှာတော့သတင်းနှစ်ပတ်အတွင်းကျန်းမာတန်ဆွမ်းပြီးတော့မျိုးပွားနိုင်တဲ့လပိုင်၃ကောင်ငါးဖမ်းပိုက်နဲ့ညှိခဲ့ကြတဲ့အတွက်တဘာဝပတ်ဝန်းကျင်သမားတွေပို့ပြီးတော့စိုးရိမ်လာတာပါ။1998ခုနှစ်မှာပထမဆုံးစီရင်ကောက်ယူခဲ့တဲ့အချိန်မဲကောင်မြစ်ထဲမှာလပိုင်100လောက်ရှိခဲ့ရာက2020မှာတော့89ကောင်ပဲကျန်ပါတယ်။တရားမဝင်ငါးဖက်နာပလတ်စတစ်အမိုက်တွေစုပုံလာတာမြစ်အထက်ပိုင်းကရေလောင်သမန်ကြီးတွေဆောက်လုပ်လာတာနဲ့ဥတုရာသီဖောက်ပြန်မှုတွေကြောင့်လည်းမြစ်ကြောင်းတွေထိခိုက်နေရတဲ့အတွက်လပိုင်အကောင်ရေတွေနှေးပါလာရပါတယ်။မြန်မာနိုင်ငံထဲမှာလည်းစစ်အာဏာမသိမ်းခင်တုန်းကတော့ ARD လပိုင်တွေကိုထိန်းသိမ်းဆောင်ရှဖို့ပတ်ဝန်းကျင်အရေးလှုပ်ရှားသူတွေအာဏာပိုင်တွေနဲ့ဒေသခံတွေကြိုးပမ်းခဲ့ကြပါသေးတယ
်။အခုကတော့သဘောပတ်ဝန်းကျင်ရေးကကျွန်တော်တို့ရှေ့တန်းတင်လို့မရတော့ဘူးဆိုတဲ့အနေအထားဖြစ်သွားတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီနိုင်ငံရေးရာဒီအပြောင်းလဲတွေဖြစ်သွားတယ်မတည်ငြိမ်မှုတွေဖြစ်သွားတဲ့ပုံမှာအဲဒီလူတွေရဲ့စာဝတ်နေရေးတွေရာလည်းကျက်တဲသွားတယ်အဲပြီးလို့ရှိရင်အဲနောက်တစ်ခုကဒီအလုတ်ကန်ခွင်လန်းတွေလည်းရှားပါသွားတယ်ပြီးရင်ကုန်စည်နှုန်းတွေလည်းကြီးမြင့်လာတဲ့ပုံမှာသဘောပတ်ဝန်းကျင်ထိန်းသိမ်းဖို့ဟိုဆိုတဲ့ကိစ္စကျွန်တော်နောက်တန်းအောင်ရောက်သွားပါတယ်အဲဆိုတော့ဒီတနေ့လုံးမှာတနေ့စားတဲ့လူတွေရဲ့ဝင်ငွေတွေအဲဒီတိုးမလာပဲနဲ့ကုန်စည်နှုန်းကြီးမြင့်လာတဲ့ပုံမှာအာဒီစာဝတ်နေရေးအတွက်ရုံးကန်ရတဲ့အခြေအနေမျိုးရောက်သွားတယ်အဲ့ဒီအခြေအနေမျိုးကသဘောပတ်ဝန်းကျင်ထိန်းသိမ်းဖို့ဟိုလူတိုင်းမပါဝင်နိုင်တော့ဘူးဖြစ်သွားတယ်ပေါ့နော်အဲ့တော့အခါကျတော့အရင်တော့သဘောပတ်ဝန်းကျင်ရေးအတွက်အဲပြောကြဆိုကြအဲဒီစိတ်ပါဝင်စားကြနားထောင်ကြဖြစ်ခဲ့မြဲအခုချိန်မှာတော့ဒါကကျွန်တော်တို့ဦးစားပေးနေတာမဖြစ်တော့ဘူးလူငယ်တွေမှလည်းဒီကိစ္စကအဲဦးစားပေးနေတာပြောစရာမဟုတ်တော့ဘူးပေါ့နော်သူတို့ကိုယ်တိုင်သူတို့ရဲ့ဒီဘဝရည်တည်မှုသူတို့ရဲ့ဘဝအနာဂတ်အတွက်ရုန်းကန်နေတဲ့အနေအထားမျိုးဖြစ်သွားပါတယ
်။ ERR လပိုင်တွေကိုမျိုးတုံးမဲ့အနေရရှိတဲ့မျိုးစေ့အဖြစ်နိုင်ငံတကာသဘာဝထိန်းသိမ်းရေးတမက IUCN ကသတ်မှတ်ထားပါတယ်။ဖေဖော်ဝါရီလအနောက်ပိုင်းမှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဥပဒေတည်တရချမှတ်ပြီးငါးဖမ်းခွင့်တားမြစ်ထားတဲ့ဇုံတစ်ခုကိုကြေညာခဲ့တာပါ။တားမြစ်ဇုံထဲမှာပိုက်နဲ့ငါးဖမ်းရင်ထောင်တစ်နှစ်လျှက်စစ်တပ်နဲ့ short တိုက်ပြီးတော့ငါးဖမ်းရင်တော့ထောင်ဒဏ်၅နှစ်အထိကြားခံရနိုင်ပါတယ်။ကမ္ဘာရွာအနီးရှစ်မိုင်ပတ်လည်အကျယ်ရှိတဲ့ကန့်တက်နယ်မြေတစ်လျှောက်မြစ်ကြောင်းကင်းလဲတပ်ဖွဲ့ဝင်တွေကလည်း24နိုင်မပြတ်ကင်းလဲနေကြတာပါကမ္ဘောဒီးယားမှာအခုလိုအာထုပ်ကြိုးပမ်းမှုရဲ့ရလအဖြစ်လပိုင်အသေးတွေထပ်မတွေ့ရတော့ဘဲမွေကင်းစလပိုင်လေးတစ်ကောင်တောင်တွေ့ခဲ့ရတယ်လို့ကမ္ဘောဒီးယားကပြောပါတယ်ကျမနမောပ
ါဒါကတော့နန်းလောင်အပတ်စဉ်တင်ပြနေတဲ့ဥရုယာသီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VO ရဲ့တင်းငွေနေနေမနက်ဘက်အတန်လွင်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လည်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
။ Ukraine ကကောက်ပဲသီးနှံတွေကိုပင်လယ်နဲ့ဆိပ်ကမ်းတွေကနေတဆင့်တင်ပို့ခွင့်သဘောတူညီချက်ကိုတက်တန်းထပ်ပြီးတော့တိုးနိုင်ခဲ့တယ်လို့သူကုလသမဂ္ဂကအတည်ပြုပြောကြားလိုက်ပါတယ်။ဒါပေမဲ့တက်တန်းကာလဘယ်လောက်ထပ်တိုးရဲဆိုတာကိုတော့မပြောပါဘူး။ဒီသဘောတူညီချက်တက်တန်းဟာစနေနေ့မှာကုံဆုံးမှာပါ။ရထားတဲ့သဘောတူညီချက်အစာချုပ်အရတက်တန်းတိုးကာလဟာနောက်ထပ်ရက်ပေါင်း120ဖြစ်ဖို့များပါတယ်။ဒါပေမဲ့ရုရှားဘက်ကတော့ရက်ပေါင်း60ပဲတိုးမယ်လို့ပြောပါတယ်။ကုလသမဂ္ဂနဲ့တူဒီသဘောတူညီချက်အတွက်ဂျာဝန်ဆောင်ရွက်ပေးနေတဲ့တူရကီသမ္မတကလည်းဒီသဘောတူညီချက်ကိုတက်တန်းထပ်တိုးတယ်လို့အတည်ပြုပြောကြားခဲ့တာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းစီကနေတိမ့်ပိုက်ထားတဲ့ပင်လယ်နဲ့ဒေသခရိုင်းမီးယားကိုစနေနေ့မှာတွားရောက်ခဲ့ပါတယ်။ခရိုင်းမီးယားဒေသကိုသိမ်းယူခဲ့တာ6နှစ်ပြည့်အထိမ်းအမှတ်ဖြစ်နေတွားရောက်ခဲ့တာလည်းဖြစ်ပါတယ်။အနုပညာကျောင်းနဲ့ကလေးကေဟာကိုတွားရောက်ခဲ့တာပါ။အခုလိုတွားရတာပြီးခဲ့တဲ့နေ့ကနိုင်ငံတကာခုံရုံး ICC ကနေဖန်ဝရထုတ်ခဲ့ပြီးတဲ့နောက်တစ်နေ့မှာပဲဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားတပ်တွေကိုကူညီတိုက်ခိုက်ပေးနေတဲ့ Wagner group ကျေးဇူးတက်ဖွဲ့ဟာဒါမဲ့မေလလေလောက်မှာစစ်သားအထက်3000လောက်ကိုထပ်ပြီးတော့စုဆောင်းဖို့ရှိတယ်လို့အဖွဲ့အကြီးကြီးကပြောကြားလိုက်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကဒီနယူးယောက်မန်ဟတ်တန်ရှေ့နေရုံကနေပေါက်ကြားလာတဲ့အချက်လက်တွေရသူဟာအင်ကားနေမှာအဖမ်းဆီးခံရနိုင်တယ်လို့သူ့ရဲ့လူမှုကွန်ရက်ဆမ်မန်နာမှာစနေနေ့ကရေးသားဖော်ပြလိုက်ပါတယ်။
တရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ဘက်အတန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂ Jimmy Good နဲ့ Zubair Etai တို့ဖြစ်ပါတယ်။ကျွန်တော်တို့ VO ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်းလွင့်အစီအစဉ်လေးလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VO ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအပေါင်းလည်းဘေးရန်တွေဝေးကွာကြပါစေ။ကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.